ဝိဒေနာတဘာတိတော်သူတွင်၍သိတတ်သောမျက်နှာဖြင့်ပရိဝေဒေနာတဘာတိတော်သူတွင်၍သိတတ်သောမျက်နှာဖြင့်ပရိဝေဇတိထိုတွင်၍သိလေ၏။ ဒေသလေးပါလုံးကိုထိုးထွင်းသိတတ်တဲ့မဉ္ဇဏ်တစ်ခုတည်းနဲ့သိတယ်လို့ဒီလိုဖွင့်ထားတယ်နော်။ဘယ်လိုသိလဲလို့မြင်တော့ဒုက္ခဒုက္ခဒေသကိုပရိညာပရိဝေဒနာပိုင်းခြားရဲ့ဒီခြင်းဟူသောထိုးထွင်းရဲ့ဒီခြင်းအဖြစ်ပရိဝေဇတိထိုးထွင်းရဲ့သိဤဒုက္ခဒေသကိုသိတာကပရိညာပရိဝေဒ။ဒီတင်သိတတ်တဲ့ဉာဏ်တစ်ခုထွင်းဖို့သိတာကိုပရိညာပရိဝေဒနော်။ပရိညာပရိဝေဒနာ ပိဉ္စဝေတိခြင်းဟူသောထိုတွင်၍ဒီခြင်းအဖြစ်ပရိဝေဇတိထိုတွင်၍ဒီဤသမုဒ္ဒယသစ္စာသမုဒ္ဒယသစ္စာသမုဒ္ဒယသမုဒ္ဒယသစ္စာတရားကိုဗဟာနာပရိဝေဒနာပဲခြင်းဟူသောထိုတွင်၍ဒီခြင်းအဖြစ်ပရိဝေဇတိထိုတွင်၍ဒီဤမေခြင်းဟူသောထိုတွင်၍ဒီခြင်းနော်ပြီးတော့မှထပ်ပြောပါနိရောဓနိရောဓသစ္စာတရားကိုသိစေကိရိယာပရိဝေဒနာမျက်မှောက်ပြောခြင်းဟူသောထိုတွင်၍ဒီခြင်းအဖြစ်ပရိဘဝေဇတိထို မင်္ဂလာစားကြတဲ့ဒီနေရာမှာဘာဝနာအရာဖြစ်နေတာကိုပဲယူရတယ်ပွားတယ်လို့အဓိပ္ပာယ်မပြန်ရဘူးနော်။လောကီမကသစ္စာပိုင်းမှာတော့ပွားတယ်လို့ဘာသာပြန်လို့ရတယ်။ရှင်ဖန်များစွာလောကီမကသစ္စာတရားတွေကဖြစ်အောင်ကြိုးပမ်းရတယ်။လောဘုဒ္ဓမကသစ္စာတရားကတော့ဒီကိန်းသာဖြစ်ရဓမ္မတာပွား။ဒီကိန်းသာဖြစ်ရဓမ္မတာရှိတယ်ပွားအောင်လုပ်လို့မရဘူး။ဒါကြောင့်သူကဖြစ်ဖြစ်တယ်။ဒီတော့ဒုက္ခသစ္စာကိုပိုင်းခြားသိတယ်ဆိုတာကဒီနေရာမှာသစ္စာလေးပါးရဲ့မှာယောဂဝဇ္ဇပုဂ္ဂိုလ်အရိယသူတော်ကောင်းကအာရမဏပရိဝေဒသဘောအပြင်အာယုံမျက်မှောက်တက်ရပြီးသိတာကဘာဂောတာသိတယ်လို့မြည်တော့အသင်္ကတတအနိဒနိဗ္ဗာန်ကိုသိတယ်အာရမဏပရိဝေဒလို့လည်းသုံးတယ်သိစီကိရိယပရိဝေဒလို့ဒီလိုလည်းသုံးသိစီကိရိယပရိဝေဒဆိုတာကတက်ရမျက်မှောက်ပြုနေတယ်မြင့်နေချင်းဆိုင်ရင်ဆိုင်သိနေတဲ့အတိကအသင်္ကတတအငိမ့်တအနိဗ္ဗာန်ပဲဒီလိုအသင်္ကတတအငိမ့်တနိဗ္ဗာန်ကိုလှအာယုံယူလိုက်တဲ့အချိန်ခါမှာအသင်္ကတတအငိမ့်တနိဗ္ဗာန်ဤအရိဒအကုအညီကိုဆက်ခံရတဲ့အာရမဏပစ္စယတ္တိဖြင့်ဉာဏ်ပြုဖို့အရှင်ဝါကိုဆက်ခံရတဲ့အရိယမတရားသည်သစ္စာလေးပါးကိုမသိအောင်ဖုံးထားတဲ့မောဟကိုအကျွတ်မဲ့ပယ်တတ်လိုက်မဲ့တလိုက်တဲ့အတွက်ဒုက္ခသစ္စာတရားကိုလည်းသိခြင်းကိစ္စပြီးသွားဒုက္ခသစ္စာကိုမသိအောင်ဖုံးထားတဲ့မောဟကိုပယ်ထားပြီးဖြစ်တဲ့အတွက်ဒုက္ခသစ္စာသိခြင်းကိစ္စလည်းပြီးတယ်သမုဒိယသစ္စာကိုမသိအောင်ဖုံးထားတဲ့မောဟကိုပယ်တတ်လိုက်တဲ့အတွက်သမုဒိယသိခြင်းကိစ္စလည်းပြီးသစ္စာကိုသိခြင်းကိစ္စလည်းပြီးနိရောဓသစ္စာကိုမသိအောင်ဖုံးထားတဲ့မောဟကိုပယ်တတ်လိုက်တဲ့အတွက်နိရောဓသစ္စာကိုနောက်ထပ်တစ်ဖန်သိခြင်းကိစ္စလည်းပြီးသွားတယ်မေတ္တာသစ္စာကိုမသိအောင်ဖုံးထားတဲ့မောဟကိုပယ်တတ်လိုက်တဲ့အတွက်မေတ္တာသစ္စာကိုလည်းပြင်းပြင်းထန်ထန်အပြီးသွားတယ်။ကိစ္စသေးသည့်အခြင်းသစ္စာလေးပါးလုံးကိုသိမှုဆောင်ရွက်ပြီးအဲဒီဆောင်ရွက်ပြီးတဲ့အထက်မှာဒုက္ခသစ္စာရဲ့သဘောကလုံငန်းကိစ္စကကပြန်ကြည့်လိုက်တော့ပရိနိယတရားပရိနိယတရားဆိုတာကနိဗ္ဗာန်ကိုလွတ်တောက်တာနေတဲ့သရကောင်းတို့မင်းချန်သိရမယ်တရားနမောရိယသစ္စာတရားကြတော့ဘိုင်းချမသိရတော့ဆိုတော့ဘိုင်းချနဲ့သိရဒါပြင်းနဲ့ပယ်လေပယ်ရဒါကြောင့်ဒုက္ခဗဟာနာပရိဝေဒဒုက္ခသစ္စာတရားကြတော့ပရိညာပရိဝေဒဒီလိုသုံးလိုက်နော်နမောရိယသစ္စာတရားကြတော့ပယ်လေပယ်ရမယ်သိလေသိရမယ်တော့ပယ်ရင်မသိဘူးလုံလောက်မလားမလုံလောက်ဘူးသိတော့သိတယ်မပယ်နိုင်ဘူးလုံလောက်မလားမလုံလောက်ဘူးပယ်လေပယ်ရမယ်သိလေသိရမယ်နော်နိရောဓသစ္စာကြတော့သိစိကိရိယာပရိဝေဒအာယုံမျက်မှောက်တက်ရက်ဆင်းဖောက်သိရမယ်မျက်မှောက်လည်းပြုပါမယ်သိလည်းနေရမယ်ဒီလိုဆိုရင်အတ္တငတတအနိစ္စနိဗ္ဗာန်ကိုခုဖြစ်ပြောနေတာကနိဗ္ဗာန်ကိုအာယုံပြုနေတယ်ဆိုကြဆိုတနည်းအားဖြင့်ဖလားသမဘဝင်စားနေတယ်ဆိုရင်ဒီပုဂ္ဂိုလ်ဘာမှမသိဘူးပြောတယ်ဟုတ်ပါမလားမဟုတ်ဘူးသိစိကိရိယာပရိဝေဒ ဒီအသင်္ကရတအငိမ့်တဲ့နိဗ္ဗာန်ကိုမျက်မှောက်လည်းပြုနေရမယ်ဒီအသင်္ကရတအငိမ့်တဲ့နိဗ္ဗာန်ကိုဆွံ့ဖောက်ပြီးတော့လည်းသိပြီးတော့နေရမယ်ဘာမှမသိတဲ့လုပ်ငန်းခွင်တစ်ခုမဟုတ်ပါဘူးနော်ဒီနောက်တစ်ခုမဂ္ဂသစ္စာကျတော့ဘာဝနာပฏิဝေဒာဖြစ်စေတယ်မဂ္ဂသစ္စာတရားတွေကိုမိမိရဲ့ယုံနာတန်တန်အစဉ်မှာဖြစ်လက်ဖြစ်စေရမယ်သောမဂ္ဂသစ္စာတရားကိုပฏิဝေဒအနေနဲ့ဆွံ့ဖောက်လဲသိရမဂ္ဂသစ္စာကဖြစ်လဲဖြစ်စီရမယ်တရားဆွံ့ဖောက်လဲသိရမယ်တရားဖြစ်တယ်ဒါကြောင့်သစ္စာ၄ပါးလုံးမှာပฏิဝေဒခေါ်တဲ့သိမှုမပါဘူးလားပါတယ်ဒီပฏิဝေဒဆိုတာကတမ္မအတိမဟုတ်ဘူးမဲ့စိတ်ဖွန်စိတ်သည့်တဏ္ဍာနိဗ္ဗာန်ကိုမျက်မှောက်ပြုသည့်တဏ္ဍာဆွံ့ဖောက်ပြီးဉာဏ်နဲ့သိတဲ့အတိကိုသာလဲပฏิဝေဒလို့ဒီလိုသုံးတယ်မမလောက်ကြီးညာလေးနဲ့သိယုံညာတော့ကိုပฏิဝေဒလို့မတော်ဘူးနော်မဲ့စိတ်ဖွင့်စိတ်ပြီးအဋ္ဌိနိဗ္ဗာန်ကိုမျက်မှောက်ပြုသည့်အဋ္ဌိဒီနည်းကိုသာလင်ပฏิဝေဒလို့သုံးဒါကြောင့်ဒီနေရာမှာပฏิဝေဒကဘယ်နှမျိုးပြသွားလဲဆိုတော့သစ္စာက၄ပါးရှိတဲ့အတွက်ပฏิဝေဒလည်း၄မျိုးဒုက္ခသစ္စာကိုပရိညာပฏิဝေဒပိုင်းခြားသိတဲ့ထွန်းထွန်းဒီနည်းဖြင့်သိရမယ်နမုရိယသစ္စာကြတော့ဗဟာနာပฏิဝေဒဘယ်ချင်းဟူသောသုတ္တရဲ့အတိအကျဖြင့်သိရမှာဘယ်လဲမရမယ်သုတ္တရဲ့သိရမှာနိရဒသစ္စာကြတော့သိသိကိရိယပฏิဝေဒအာယုံမျက်မှောက်ပြုလျက်သုတ္တရဲ့သိရမှာအာယုံမျက်မှောက်ပြုလျက်နေရမယ်ထွန်းဖောက်လည်းသိနေရမှာမဂ္ဂသစ္စာကြတော့ဘာဝနာပฏิဝေဒဖြစ်လဲဖြစ်စေရမယ်ဘယ်ခါမှဖြစ်စေလဲလို့မေးတော့ဝိပဿနာဉာဏ်တို့ရဲ့အဆုံးပါနော်ဝိပဿနာဉာဏ်တို့ရဲ့အဆုံးမှာမဉ္ဇဉ်ပေါ်လာမယ်အဲဒီပေါ်လာခြင်းတမဉ္ဇဉ်ကိုဖြစ်စေတယ်လို့ခေါ်ရတယ်နော်ဖြစ်လဲဖြစ်စေရမယ်ဖွင့်ဖောက်လဲသိရမယ်ဒီလိုဆိုလို့ရတယ်နော်ဒါကြောင့်ဘာဝနာပရိဝေဒလို့ခေါ်တယ်နော်နောက်တစ်ချက်လာပြန်နေဒုက္ခပရိညာပိတမယေနသမုဒယဗဟာနာပိတမယေနနိရောဓသစ္စေကိရိယာဘိတမယေနမဂ္ဂံဘာဝနာဘိတမယေနအဘိတမေတိဟောအဘိတမေတိဆိုပြီးတော့လေလာပြန်တယ်ပฏิဝိသတိနဲ့အဘိတမေတိနဲ့ဘာထူးလဲလို့မေ့ရင်တော့အတူတူပါပဲပြည့်ရပဲနော်အဘိတမေတိဆိုတဲ့အစကဘာပြောတယ်လို့မေးတော့ပိုင်းခြား၍သိခြင်းဟူသောထိုးထွင်း၍သိတတ်သောဉာဏ်ဖြင့်အဘိတမေတိထိုးထွင်း၍သိ၏ဒါပဲအတူတူပဲအဘိဓမ္မာကလည်းထိုးထွင်းသိတာပဲပฏิဝိသတိဆိုတာလည်းထိုးထွင်းသိတာပဲဗမာလူကတော့သိပြီးတော့အဓိပ္ပာယ်မကွာကွာဟကျက်စကလုံးမရှိတော့ဘူးပါဠိမှာတော့စကလုံးလေးတွေကကွာဟကျက်ရှိလို့စကလုံးလက်ထည့်ပြီးသုံးပြရတယ်။ဘာဖြစ်လို့ဒီလိုစကလုံးသုံးရလဲ။လေးနဲ့သိခြင်းလို့လေးနဲ့သိခြင်းလို့နော်။အဓိပ္ပာယ်လူထက်ဆက်စကလုံးလေးတွေထက်ခါတက်ခါပြောလိုက်တဲ့အခါမှာပို့ပြီးတော့မှတ်မိသွားတယ်လေးနဲ့သွားနော်။ဒါကြောင့်ဒုက္ခဒုက္ခသစ္စာတရားကိုပရိညာပိတမယေနာဒုက္ခဒုက္ခသစ္စာတရားကိုပညာပိသမယေနပိုင်းဆိုင်၍သိခြင်းဟူသောထိုးထွင်း၍သိတတ်သောဉာဏ်ဖြင့်အဘိဓမ္မေတိထိုးထွင်း၍သိ၏။သမုဒယသမုဒယသစ္စာကိုတရားကိုပါဏာပိသမယေနပဲခြင်းဟူသောထိုးထွင်း၍သိတတ်သောဉာဏ်ဖြင့်အဘိဓမ္မေတိထိုးထွင်း၍သိ၏။နိရောဓနိရောဓသစ္စာတရားကိုသိစီကိရိယာပိသမယေနအာယုံမျက်မှောက်ပြုခြင်းဟူသောသောတုရေတိတတောဉာဏ်ဖြင့်အဘိဓမ္မေတိထောတုရေတိမဂ္ဂမဂ္ဂသစ္စာတရားကိုဘာဝနာတပိဓမ္မေနမိမိရဲ့တဏ္ဍာနဲ့ဖြစ်စေခြင်းဟူသောသောတုရေတိတတောဉာဏ်ဖြင့်အဘိဓမ္မေတိထောတုရေတိလေ၏အဘိဓမ္မယလို့လည်းသုံးတယ်နော်အဘိဓမ္မယလို့လည်းဒီလိုနေရာမှာဘုရားရှင်ကသုံးထားတဲ့အတွက်ကဒီမှာလည်းအဘိဓမ္မေတိဆိုပြီးတော့ဒီလိုလည်းကရိယာလေးနဲ့ပုံပြောင်းပြီးတော့သုံးထားနော်ဒီတော့ဒုက္ခသစ္စာကိုပိုင်းခြားပြီးတော့သိပြီးတော့ထိုးထွင်းသိတယ်။ထိုးထွင်းသိတတ်တဲ့ဉာဏ်နဲ့သိတယ်။ထိုးထွင်းသိတတ်တဲ့ဉာဏ်ဆိုတာကဒီအရိယာမဲ့အခိုက်မှာဘာညာနဲ့လည်းမေ့တော့မဲ့ညာမှာပဲ။မဲ့စိတ်နဲ့ရှင်တွဲနေတဲ့ဒီဉာဏ်လေးစိတ်လေးကိုမဲ့ညာလို့ခေါ်တယ်။ထိုးမဲ့ညာဖြင့်ထိုးထွင်းသိတတ်တဲ့ဒုက္ခသစ္စာတရားတွေကိုထိုးထွင်းသိတယ်။ထိုးမဲ့ညာဖြင့်ပယ်တဲ့ပယ်တတ်တဲ့သမုဒယသစ္စာတရားတွေကိုပယ်ပြီးတော့ထိုးထွင်းသိတယ်။သောမေညာဖြင့်မျက်မှောက်ပြုခြင်းမျက်မှောက်ပြုလိုက်တဲ့အတ္တင်္ဂရတအနိစ္စနိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့ထိုးထွင်းသိတယ်။သောမေညာဖြင့်ဖြစ်စေတဲ့ဖြစ်စေတတ်တဲ့ မဲခင်ရှင်ပါတရားတွေကိုယုံနာတဏ္ဍအစဉ်ကဖြစ်စီလျက်ထိုးထွင်းသိနေတယ်နော်ထိုးညာနဲ့ထိုးထွင်းသိဒါကြောင့်အရိယတရောကောင်းသည်မိမိမညံဖုန်ညာနိဗ္ဗာန်ကိုတကယ်မျက်မှောက်ပြုပါစေမိမိအရိယမတရားနဲ့မဲခင်တရားကိုခဏပါရှိတယ်မဲစိတ်စရတိဘယ်နှလုံးရှိတယ်ဆိုတာပြန်ရှင်းခြင်းကြည့်ရင်သိနေတယ်ဒါဖြစ်လို့မသိအောင်ဖုံးထားတဲ့မောဟကိုဒီအရိယမတရားကအကျုံးမဲ့ပယ်ထားပြီးဖြစ်တယ်ပြန်ပြီးဆင်ခြင်ကြည့်လိုက်တယ်မိမိရဲ့မဲ့မှာမဲ့ပြင်တရားကောကဘယ်နှပါးဆိုတာလဲမသိဘူးမဲ့စိတ်စိတ်ဘယ်နှလုံးဆိုတာလဲမသိဘူးအဲဒီလိုမသိတဲ့ပုဂ္ဂိုလ်ရဲ့ပုဂ္ဂိုလ်ဒီမဉဏ်ကိုတကယ်ဆိုင်ပလားမဆိုင်သေးဘူးနော်ဒုက္ခသစ္စာတွေကိုပြန်ဆင်ခြင်ကြည့်ပြီဘာကိုဒုက္ခသစ္စာဆိုတာခဏခဏပြောနေနော်အလေးအနားကပြစ္ဆုတ်ကံစသည်ဖြင့်ဒီဆက်၃မျိုးသောအကျင့်ဖြင့်ဒီနေ့ခန္ဓာ၅ပါးအစုအပုံကိုဒုက္ခသစ္စာခေါ်တော့သောဒုက္ခသစ္စာအစုအပုံတရားတွေကိုမသိအောင်ဖုံးထားတဲ့မောဟကိုဒီအရိယာမေတ္တရားကအကျုံးမဲ့ပယ်ထားပြီးဖြစ်တယ်။ဒါကြောင့်ဒီသရောကောင်းဒီအရိယာသရောကောင်းဒီဒုက္ခသစ္စာအမြင်ရနေတဲ့ဒီဆက်၃မျိုးသောအကျင့်ဖြင့်ဒီနေ့ခန္ဓာ၅ပါးကိုပြန်ပြီးရှုအချင်းချင်းရှုလို့ရတယ်။ဒါဖြစ်လို့မသိအောင်ဖုံးထားတဲ့မောဟကိုပယ်ထားပြီးဖြစ်နေတယ်။လျောင်းညာလှန်ကြည့်ဒီစိတ်တမျိုးတော့ကျန်ပြီဒီနေ့ခန္ဓာငါးဘက်ကိုပြန်ရှုရှုလို့မရဘူးမရှုတော့အရိယာတော်ကောင်းဟုတ်ကလားမဟုတ်သေးဘူးဒါမှတ်ကြောက်တယ်နော်သမုဒိယသစ္စာတရားကျောင်းကျောဆက်ပရိစ္ဆာဓမ္မုပ္ပါသဘောတရားဒီကျောင်းကျောဆက်ပရိစ္ဆာဓမ္မုပ္ပါသဘောတရားတွေကိုကြည့်ဘာဟာနမိသမယဘာဟာနပရိဝေဒဉာဏ်ဖြင့်ထိုးထွင်းသိသွားပြီဘယ်သမုဒိယသစ္စာကိုမသိအောင်ဖုံးထားတဲ့မောဟကိုလည်းပယ်တယ်နမောတိယသစ္စာအမိယနေတဲ့ပဲပြန်ပဲတဲ့သူ့အစဉ်နဲ့သူပဲတဲ့ပဲတဲ့ဒိဋ္ဌိဝိသေကိသာသတဲ့နမောတိယသစ္စာတရားတွေကိုလည်းပဲဒီနမောတိယသစ္စာကိုလည်းကိုယ်တိုင်မျက်မှောက်ဆင်းဖို့သိဒါအရိယတော်ကောင်းမှန်အဲဒီလိုဖွင့်ဖို့သိထားတဲ့အတွက်ဘာလို့နမောတိယသစ္စာခေါ်လဲလို့ပြန်ပြီးကြည့်လိုက်တော့ကျောင်းကျိုးဆက်ပရိစ္ဆေသမုပ္ပါဒဘောတရားများသည်နမောတိယသစ္စာဖြစ်ကြတယ်အရိယတော်ကောင်းမြင်ဒီကျောင်းကျိုးဆက်ပရိစ္ဆေသမုပ္ပါဒဘောတရားတွေကိုပြန်ပြီးရှုလိုက်အချင်းချင်းရှုလို့ရရရတယ်ပြန်ရှုကြည့်တယ်ကျောင်းကျိုးဆက်ပိဿတမုပ္ပါရှေ့တုန်းကလည်းမရှုခဲ့ဘူးလို့မသိဘူးမဲ့ဆိုင်ပြီးပြီလို့အတ္တမှခံရတဲ့အချိန်ခါမှလည်းပြန်ရှုကြည့်လိုက်တော့မရှုတတ်ဘူးအရိယတော်ကောင်းဟုတ်ပလားမဟုတ်သေးဘူးဒါကြောင့်လဲသောတာပန္နောနာမပိစီယကာရောဥဒ္ဒနာကောဝဟုတ်တော်ဝဥပ္ပထာတိသောတာပန္နနိစ္စနာမပိစီယကာရောဥဒ္ဒနာကောဝဟုတ်တော်ဥပ္ပထာတိဟောမဟာနိဒနာတုတ်တော်မှာဖွင့်ထားဣတိဂရနသောတာပန္နမမစီသောတာပန္ပုဂ္ဂိုလ်တို့ဤတန်တန်၌ပိစီယကာရလို့ခေါ်ဆိုအပ်တဲ့ကြောင့်ကျိုးဆက်ပရိစ္ဆေသမုပ္ပါသဘောတရားတည်းဥဒ္ဒနာကောဝဟုတ်တော်ဥပ္ပထာတိဘောဘောလွန်းလင်းထင်ထင်ရှားရှားကြီးဖြစ်ပြီးတော့ပြီးနေပါတယ်ကြောင်းညာနှံလိုက်တော့ကြောင်းကျိုးဆက်ပရိစ္ဆေသမုပ္ပါသဘောတရားတွေဆိုမိမိရဲ့ညာနဲ့မှာဘောဘောလွန်းလင်းထင်ထင်ရှားရှားကြီးဖြစ်ပြီးတော့မတည်သေးဘူးဆိုရင်သောတာပန္ဟုတ်ပလားမဟုတ်သေးဘူးဒါလေးတွေဟာမှတ်ကြောက်ကလေးတွေနော်ဒါကြောင့်ဒီမြေပြင်ရှင်ဘက်ကိုဘုရားရှင်သတ်မှတ်ပေးတဲ့အလေးပဲအတိုင်းစနစ်တည်းကနားလည်ထားရင်သောတပန်ဆိုတာကဘယ်လိုပုဂ္ဂိုလ်မျိုးကိုခေါ်လဲအရိယတော်ကောင်းလေအရိယဖြစ်အောင်ထွန်းဖောက်သိမြင်ရမယ်တရားတွေကဘယ်တရားတွေကိုပြောလိုတယ်ဆိုတာကိုကျွန်တော်လေးတော့တင်းပြီးခေါင်းမရှိပါလိမ့်နော်ဒါကောင်းပြီဒီဝမတာပုဗ္ဗဘာဝိတိတုတိတိစေတုဩဃဟံပရိပု္ပ္ပံသဝနာဓာရဏသမ္မတနာပရိဝေဒောဟောတိဒီတုသဝနာပရိဝေဒောယေဝပရိဝေဒထပ်ပြီးတော့ဖွင့်မြန်လဲပရိဝေဒအရကဒီနေရာမှာဥပဇာအနေနဲ့အထေရကပရိဝေဒကိုသုံးတယ်မောဇ္ဇအပြင်လည်းပရိဝေဒဆိုတဲ့ဒီစကားလုံးလေးကိုသုံးထားတယ်ဥပဇာအနေနဲ့ဘယ်လိုသုံးလဲဆိုတော့ဧဝံဤတော်လေအတ္တထိုရောဘဝစရာယဟန်တော်ဤပုဗ္ဗဘာဂေအရိယမေယျရှေအဖို့၌ဒွေသူသစ္စေသူဒုက္ခသစ္စာတရားတမှုရသစ္စာတရားဟုခေါ်ဆိုအပ်တဲ့သစ္စာတရားနှစ်ပါးတို့၌ဩဃဟံပရိပု္ပ္ပံသဝနာဓာရဏသမ္မတနာပရိဝေဒောမင်းယူခြင်းအဖြစ်ထွတ်သွင်း၍တည်ခြင်းအဖမ္မမင်းမြခြင်းအဖြစ်ထွတ်သွင်း၍တည်ခြင်းနာယူခြင်းအဖြစ်ထွတ်သွင်း၍တည်ခြင်းဆောင်ရွက်မှတ်တခြင်းအဖြစ်ထွတ်သွင်း၍တည်ခြင်းသုံးတခြင်းအဖြစ်ထွတ်သွင်း၍တည်ခြင်းသည်ဟောတိဖြစ်၌သစ္စာလေးပါးရှိတဲ့အ ਨੇ ကဒုက္ခသစ္စာတရားသမှုရသစ္စာတရားနှစ်ပါးတွင်မှာလည်းပရိဝေဒလို့သုံးတော့ဘယ်လိုပရိဝေဒမျိုးလဲလို့မေးစရာရှိ နော်အဲ့ဒီပရိဝိဒနဲ့ပတ်သက်ပြီးအထင်ကြီးကရှင်းတယ်အရိယာမဲ့မဆိုင်မီရှင်းဖို့၌ဒီဒုက္ခသစ္စာတရားသမှုရိယသစ္စာတရားနှစ်ပါးကိုထုတ်ထွင်းကြည့်ဘယ်ပုံဘယ်ပန်းဘယ်နည်းနဲ့အဖြစ်သိလာလို့မေးတော့နံပါတ်1အရိယာသူတော်ကောင်းဖြစ်ခြင်းနဲ့သူတော်ကောင်းသည်ဘာလို့ကရှင်းဦးကဆရာသမားထံမှာတွားပြီးတော့ဒီဒုက္ခသစ္စာတရားသမှုရိယသစ္စာတရားနှစ်ပါးကိုဥက္ကဟအသိယူရအဲဒီတော့သင်ယူခြင်းအဲဒီတော့သင်ယူလိုက်လို့ဒီဒုက္ခသစ္စာတရားတွေကဘာတွေဘာတွေသမှုရိယသစ္စာတရားတွေကဘာတွေဘာတွေသိပြီအဲဒီလိုသင်ယူလို့ထုံးသင်သိတဲ့အသိကိုတော့ဥက္ကဟပฏิဝေဒသင်ယူခြင်းအပြင်ထုံးသင်သိခြင်းလို့ခေါ်တယ်ဒါနံပါတ်1ပฏิဝေဒတက5ခုရှိတယ်အားလုံးနော်နံပါတ်1ပฏิဝေဒကဘာလဲဥက္ကဟပฏิဝေဒမြေကျင်းအဖြစ်ထွတ်ထွင်းတည်ခြင်းနံပါတ်1ပရိဝိဒကြတော့ဘာလဲဥက္ကဟပြီးတော့ဘောဝဲပရိဘုဆာပရိဘုဆာပရိဝိဒပရိဘုဆာပရိဝိဒဆိုတာကတော့အဖမ်းမမင်းမြန်ခြင်းအဖြစ်ထွတ်ထွင်း၍တည်ခြင်းအဖမ်းမမင်းမြန်ဒုက္ခသစ္စာတရားဆိုတာကဘာတွေလဲသိပြီသစ္စာတမျိုးသောအကျင့်တွေဒီနေ့ဥပဒေနဲ့ခန္ဓာ၅ပါးကိုခေါ်တဲ့သိပြီရူပဒဏ်နဲ့ခန္ဓာ၅ပါးတည်းမှာ32မျိုးသောအချင်းချင်းဒီနည်းရူပခန္ဓာက28ပါးဖြစ်တော့28ပါးကိုစနစ်ကြည့်တဲ့ရရုပ်တို့မြည်ဒီမှာဇလုံးချင်းဖြစ်နေတဲ့ဆောင်းအားမရှိခြင်းကြောင့်ကလတ်လို့ခေါ်တဲ့အမုံလေးတွေအနည်းနဲ့ဖြစ်တော့ဒီကလတ်ကလေးတွေကမျက်စိမှာဘယ်နှမျိုးရှိတယ်နားမှာဘယ်နှမျိုးနှာခေါင်းဘယ်နှမျိုးရှားဘယ်နှမျိုးကိုယ်မှာဘယ်နှမျိုးနှလုံးမှာဘယ်နှမျိုး၆ဌာနမှာဘယ်နှမျိုးရှိတယ်သိရတယ်ဘယ်ပုံဘယ်ဘက်ဘယ်နည်းနဲ့အချင်းရှိအောင်မင်းတက်ခွေရမယ်သိရတယ်အမေမင်းကြီးဒီလည်းလည်းသွားရေးစတဲ့ဖြစ်သောက်ထာတာ42ကုထာတာဒီမှာယောဂလအမျိုးသားကကုထာတာတစ်ခုတစ်ခုမှဘယ်လောက်ရှိတယ်ယောအမျိုးသားတွေကဘယ်လောက်ရှိတယ်ဆိုတာပထမအသိဉာဏ်ပဲ။ကံကြောင့်ဖြစ်တဲ့ယုတ်တွေဘယ်လောက်ရှိတယ်စိတ်ကြောင့်ဖြစ်တဲ့ယုတ်တွေကဘယ်လောက်ရှိတယ်ဥဒ္ဒုကြောင့်ဖြစ်တဲ့ယုတ်တွေကဘယ်လောက်ရှိတယ်အာဟာရကြောင့်ဖြစ်တဲ့ယုတ်တွေကဘယ်လောက်ရှိတယ်နိသီအကြောင်းတရားကြောင့်မှမဖြစ်တဲ့ယုတ်တွေကဘယ်လောက်ရှိတယ်စသဖြင့်နိယုတ်ရတဲ့ကိုသိနေကြရဆရာသမားထံမှာသိဉာဏ်အရင်လိုသင်ယူတဲ့အပိုင်းကရုပ်နဲ့သင်ယူတာသင်ယူတဲ့အပိုင်းအောင်မြင်တဲ့အခါနာမည်ကိုလည်းဆက်လက်ပြီးပုံစံတူသင်ယူရပါနော်အရင်လိုသင်ယူနေတဲ့အပိုင်းကိုဥက္ကဟပရိဝိဒလို့ခေါ်တယ်အရင်လိုသင်တဲ့အပိုင်းမှာရုပ်နဲ့ဆက်ပြတဲ့မှာပထဝီဓာတ်သင်လိုက်ပြီးဒါပထဝီဓာတ်ကအာဘောဓာတ်ဒီဇောဓာတ်ဝါယောဓာတ်ဒါကြီးလေးပါဆရာသမားကချပေးလိုက်သင်ပေးလိုက်ညပြီပထဝီဓာတ်ဆိုတာဘာလဲနားမလဲသေးဘူးနားမလဲရင်ဘာလို့ရလဲပရိဘုသာအဖမ်းမအထက်တဲ့ဆရာသမားထံမှာမိနေရနော်အဲဒီလိုမိမြန်လို့ဝဇဝီဓာတ်ရဲ့တဘောကိုထိုးထွင်းသိလိုက်ပြီးဆိုရင်တော့ဒါကပရိဘုသာတတိဝိဓာတ်ဉာဏ်နေတဲ့ပရမထထသတိနဲ့ပုံစံတူပဲနော်ဒါကြောင့်နံပါတ်1ကပရိဘုသာတတိဝိဓာတ်အဖမ်းမအထက်တဲ့မိမြန်ချင်းအဖြစ်ထိုးထွင်းရသည်ချင်းနံပါတ်3ကျတော့သဝနာပရိဝိဓာတ်နာယူခြင်းအဖြစ်ထုတ်ထွင်းရသည်ဖြင့်နော်နာယူခြင်းအဖြစ်ထုတ်ထွင်းရသည်ဆိုတော့အပိုင်းကတော့ခုနကဆရာသမားဓမ္မသင်လို့သင်ပြီးအနေနဲ့ပြီးရအပိုင်းတော့ဆိုတာပြောနေရင်ဖြစ်ပါလေနော်နောက်တစ်ခုနံပါတ်3ကတော့ဘာလဲဓာရဏပฏิဝေဒဓာရဏပฏิဝေဒဆိုတာကတော့ဆောင်းရမှတ်သားခြင်းအဖြစ်ထုတ်ထွင်းရသည်ဖြင့်ဆောင်ရမှတ်သားတဲ့ဆရာကတော့နှုတ်ငုံရအောင်ဆောင်ရတယ်။ဗုဒ္ဓမဥက္ကဟကဆရာဓမ္မထံမှာသင်ယူသင်တယ်နှုတ်ငုံဆောင်တယ်လည်းအချင်းမရောက်သေးဘူး။ပရိပု္ပ္ပကလည်းသဘောမပေါက်လို့ထပ်ပြီးမေးတာ။တနည်းအားဖြင့်တော့အထက်ကရာသဘောကိုသင်တာ။မင်းအောင်မဲ့သင်ရလေးနဲ့ဆောင်ထားနိုင်တဲ့ဆောင်းအားမရှိဘူး။အဲဒီလိုသင်တဲ့အပိုင်းအဖမှန်တတ်တာမယုံနဲ့မလုံးတော့သေးဘူး။ဆရာဓမ္မရဲ့ဆက်ဖို့ပေးတာကိုအကျဉ်းဖန်များစွာနားနဲ့နားထောင်ရတယ်။အဲ့ဒီနားထောင်တဲ့အပိုင်းကတော့သဝနာပရိဝေဒ။အဲ့ဒီသဝနာပရိဝေဒအညာဒီဘာမျိုးဆိုနားထောင်ပြီးအချိန်ခံကြတော့နှုတ်ငုံရအောင်သင့်တက်ပြီးဆောင်ရတယ်။ရှင်းရှင်းကတော့ဘုလိုဇာတိထုံးခါသည့်ဖြစ်မဟုတ်ချင်းတော့ဇာအုပ်နဲ့ရည်ပြီးသင်တဲ့စနစ်မျိုးမဟုတ်ဘူး။ဆရာတော်မကအလွတ်ချပေးနေရတဲ့စနစ်ကိုအခုပြောနေတာ။တပည့်ကလည်းဆရာတော်မချပေးတာကိုအလွတ်လိုက်ပြီးတော့ဆိုနေရတယ်နော်။စဉ်းစားကြည့်ကြပါဦး။ဒီမတော်မျိုးမတော်တဲ့ပုဂ္ဂိုလ်တွေသံဃာဝဇ္ဇဒုက္ခမှာအကျူရအတွက်မိမိရဲ့ဒုက္ခတဥ္သံဃာဝဇ္ဇဒုက္ခမှာအကျုပ်ပါစေလွတ်ပါစေဆိုတဲ့ညွှန်ကြားချက်သင်ပေးနေ။မာမမေတ္တာစေရနာတတ်ဖြင့်သင်ပေးနိုင်ပါမလား? မပေးနိုင်ဘူးတချို့တင်ပေးတယ်တစ်ခေါက်ချပေးမရပြန်နှစ်ခေါက်ချပေးမရပြန်သုံးခေါက်ချပေးလည်းမရပြန်ဘူးဘလို့ဆရာသမားဘက်ကလည်းအပင်ပန်းခံရမယ်ဆိုတဲ့ပြီးပြီဟုတ်တယ်မလားဒါကြောင့်ဒီနေရာမှာဆောင်ရွက်မှန်တတ်ခြင်းအပြင်ထိုးထွင်းပြီးခြင်းဆိုတာကိုသိသင့်တတ်ပြီးဓာရဏပရိဝေဒအနည်းနဲ့ရအောင်လေ့ကျင့်ရတာဖြစ်လို့လေမမှန်မိဘူးဆိုရင်ပြန်ရှုတည်ရှုလို့သဘောမပေါက်ရွှေထွေးနေမှာဘာဖြစ်လို့လဲဒီပရမတ္တဒါသလေးတွေကကိုမိလင်္ကပညာမှာအရှင်နာဂတိနဲ့မထေအမိတ်ရှိတယ်လို့ပဲညီကြီးကဘယ်မှာသိစင်လာတဲ့ညီကြီးကသမုဒ္ဒရာရဲ့ရောက်တဲ့အချိန်ခါမှာလက်ခုပ်ကလေးနဲ့ခတ်ပြီးတော့ဒီရေကသင်္ကရေဒီကရေမုနာရေဒါကအစီရဝတိရေဒါကမဟီရေဒါကတရဘူးရေစသည်ဖြင့်ခွဲခြားမယ်ဆိုရင်အမတန်ခက်ခဲတယ်လို့ခက်ခဲတဲ့သဘောပါလေသောတဘာဝလေးကိုဘုရားရှင်ကတပ်ပညာတာချွေးဉဏ်တော်ဖြင့်ခွဲခြားသိချင်ပြီးဒီတဘောတရားလေးကြတော့ဖတ်တာခေါ်တယ်ဒီတဘောတရားကြတော့ဝေဒနာခေါ်တယ်ဒီတဘောတရားကြတော့ပညာခေါ်တယ်ဒီတဘောတရားကစေတနာခေါ်တယ်ဒီတဘောတရားကဝိညာဉ်လို့ခေါ်တယ်စသည်ဖြင့်ခွဲခြားသိချင်ပြီးဟောပြထားတယ်အမတန်ခက်ခဲတဲ့တရားလေးတွေစိတ်တက္ကနာတစ်ခုအတွက်မှအာယုန်တစ်ခုကိုအာယုန်ယူပြီးတော့ဉာဏ်ယူဖြစ်နေတဲ့တရားတွေအဲ့ဒီလောက်ခက်ခဲတဲ့တရားလေးတွေကိုကြက်ကြက်နက်နက်ခွဲခြားသိချင်ပြီးစဉ်းစားတဲ့အမှန်တမ်းမိအောင်ဆောင်ထားမှုမရှိခဲ့ရင်တကယ်လက်လက်ရှိတဲ့အပိုင်းမှာရောသွေးနေတတ်တယ်။ဘယ်သဘောတရားကဖတ်တာကောင်းကောင်းမမှတ်မိဖြစ်နေပြီ။ဘယ်သဘောတရားကြတော့ဝေဒနာကောင်းကောင်းမမှတ်မိဖြစ်နေတဲ့နော်။ဒါကြောင့်ဆောင်ရက်မှန်တခြင်းအပြင်ထို့ချင်းတည်ခြင်းဆိုတဲ့ဒီအတိတ်တကူကိုပြမလေ့ကျင့်ရနော်။ဒါလေး။နံပါတ်၄ခုမြောက်ပဲနော်။နော်နံပါတ်5ကျတော့သမ္မတနာပฏิဝေဒာနော်အဲ့တော့ဆောင်ရွက်မှန်တခြင်းအပြင်ဒုတိယနေ့ချင်းအဲ့ဒီအဆင့်ကလည်းနောက်တစ်ဆင့်တက်လိုက်တော့သမ္မတနာပฏิဝေဒသုံးတခြင်းအပြင်ဒုတိယဒီရင်ဒါကတော့လက်တွေ့ကိုင်းချင်းပြီးတော့လေ့လာတဲ့အပိုင်းရောက်သွားပြီနော်ဒီတော့ပထဝီဆရာကဘာလဲဆရာသမားကသင်ပေးပြီးပြီမာတဲ့သဘောကျတဲ့သဘောနေတဲ့သဘောပြောတဲ့သဘောဆိုတဲ့သဘောပေါ်တဲ့သဘောကိုပထဝီတခေါ်တယ်ယောသီးတဲ့တဘောပွင့်စည်းတဲ့တဘောကိုအာဘောတခေါ်တယ်။မူတဲ့တဘောဤတဲ့တဘောကိုတိသောတခေါ်တယ်။သောကံတဲ့တဘောသုံးကံတဲ့တဘောကိုဝါယောတခေါ်တယ်သင်ပြီးပြီ။ဘယ်ပုံပဲပန်းကဏ္ဍနဲ့အဆင်ခန္ဓာကိုယ်ထဲမှာရှာဖူးရမယ်သင်ပြီးပြီ။တပည့်ကလည်းသင်ပြီးတဲ့အတိုင်းစနစ်တည်းကြဒီတန်လေးပါမှတ်မိပြီ။ကျက်လို့လည်းရပြီအောင်မြင်မှုလည်းရှိပြီ။ရှုပုံဉာဏ်စနစ်တည်းလည်းဆရာသမားထံမှရပြီဆိုတော့မှဘာလို့ ਆ လဲ။နမ္မတနာပฏิဝေဒကိုယ်တိုင်လက်တွေ့သုံးသပ်ရှုပွားတဲ့အဆင့်ကိုရောက်အောင်ကြိုးစားရတယ်။အဲဒီလိုကြိုးစားနိုင်ရင်အတွက်ဒီပိုင်းမှာခုနကပฏิဝေဒအလင်းကျိုးတော့ခံထားရပါတယ်နော်။ဥက္ကဟပฏิဝေဒပရိပု္ပ္ပံပฏิဝေဒသဝနာပฏิဝေဒဒါရဏပฏิဝေဒခေါ်တဲ့ဒီပฏิဝေဒအလင်းမျိုးကိုကြိုးတင်တော့လေ့ကျင့်ရပါတယ်။ဒါလေးတွေပြောနေရတာကခက်ကအများအပြည့်ဒီအထုံးစံသင်နေဖို့မလိုပါဘူးလို့ဒီလိုပြောကြလို့နော်ဒီကံသုံးပုံကိုကိုယ်အောင်သင်ရမယ်လို့ပြောနေတာတော့မဟုတ်ဘူးမိမိရှုပွားရမယ်ဒုက္ခသစ္စာတရားကဘာတွေဆိုတော့သိအောင်သင်ရပါတယ်ဒုက္ခသစ္စာတရားတွေကိုကိုယ်တိုင်မျက်မှောက်ထွင်းဖို့ပြီးသိရတဲ့ဒီဒုက္ခသစ္စာသိရင်တရားတွေကိုတော့မိမိကကျိုးတင်ပြီးဆရာသမားနဲ့ချင်းကလေ့လာရပါတယ်နော်ဒီဒုက္ခသစ္စာတရားလုံးမမသိဘူးမိမိဘယ်လိုရှုရှင်းလို့ရပါမလားမညာဆိုင်ပါဘူးခုနကပြောသလိုပေါ့သိတဲ့ခဏတခုအတွင်းအပေါ်မှာအာယုတခုတည်းပေါ်နေကြက်ရောက်နေတဲ့ပရမတ္ထအတ္တတိကတခါတည်းဉာဏ်သူဖြစ်တာက34လုံး35လုံးအထိဖြစ်တာပါတယ်ဒုတိယလေးတွေကိုဓာကဖတ်တာဓာကဝေဒနာဓာကသိညာဓာကစေတနာဓာကဝိညာဉ်စသည်ဖြင့်ဆွေးညက်စိတ်ဖြင့်တည်ရတာဆရာသမားနဲ့စနစ်တကျပုဂ္ဂပိလိလမထမ်းရင်ဘယ်လိုမှမဖြစ်နိုင်ဘူးနော်ဒါကြောင့်ဒီပฏิဝိဒ၅မျိုး၈ဘိုင်းမှာကျွတင်ပြီးဖြစ်ရတယ်။ဒါကဒုက္ခသစ္စာပဲ။သမုဒိယသစ္စာဘိုင်းကြတော့လေဒီတိုင်းပဲ။သမုဒိယသစ္စာအမြင်ရနေတဲ့ကျမ်းကျုပ်ဆိုပရိစ္ဆသမုပ္ပါဒသဘောတရားတွေကိုဆရာသမားထမင်းချင်းကပြီးတော့ပထမဥက္ကဟအသိဉာဏ်နော်။ပရိပု္ပ္ပံနားမလည်ရင်အဖမ်းမှန်ထက်တာနည်းနည်းရမယ်။သဝနာထက်ခါထက်ခါနာကြမယ်။ဒါရဏဆောင်ထားရမယ်။အဝိဇ္ဇာသစ္စာသင်္ခါရသင်္ခါရသစ္စာဝိညာဏသတ်နေဖြစ်ဒီအရမဓမ္မသင်ယူပြီးတော့တန်လေးတွေအလွတ်ရအောင်ဆက်ထားရတယ်။ဆောင်းပြီးတဲ့အချိန်ကကြတော့မှသမထနာပရိဝေဒာမိမိကိုယ်ရင်လက်တွေ့ကိုင်းချင်းရှင်ပွားသုံးတတ်တဲ့စနစ်ကိုကူပါပါတယ်။ အဲ့ဒီစနစ်ကိုလိုက်တော့ကောင်းပြီသိပြီနော်သိပြီတဲ့အချိန်ခါမှာနောက်တစ်ခုယောဂီပုဂ္ဂိုလ်ကဘာလုပ်ရမလဲဖြစ်တဲ့ချိန်တော့နော်ဒီလိုသုံးခါနပတိဝေတော်ကြီးဝါသစ္စာ၄ပါးထဲမှာဒုက္ခသစ္စာနဲ့သမုဒယသစ္စာကတော့ခုနကပတိဝေဒ၅မျိုးရပြီ။ဩဃဟပရိမုဿဩဃဟပရိဝေဒမောရိမုဿပရိဝေဒသဝနာပရိဝေဒဒါရဏပရိဝေဒနာမသနာပရိဝေဒဆိုတဲ့၅မျိုးရပြီ။ဒွေတုသဝနာပရိဝေဒောဤဝနောက်သမုနိရဒသစ္စာနဲ့မဂ္ဂသစ္စာတရား၅ပါးကတော့သဝနာပရိဝေဒနာကျလို့သိတဲ့အချင်းတော့ပဲရနိုင်နော်။နာယူခြင်းအဖြစ်ဖြစ်သောဒုတိယတိဒီတင်တာလည်းဟောဒီဖြစ်နိုင်၏။ဘာဖြစ်လို့လဲ။ဉာဏ်ဓမ္မထာမနာကြတဲ့အဖြစ်လောက်ကတော့နာလို့သိတဲ့အဖြစ်လောက်ကိုရပ်နိုင်တယ်။ကိုယ်တိုင်မျက်မှောက်ထွက်ဖို့သိတဲ့အဖြစ်အဖြစ်မကူးနိုင်ဘူးနော်။ဒါအရှင်းပိုင်းသူကအရှင်းပိုင်းလို့ပြောတာပဲနောက်ပိုင်းလို့မပြောဘူးနော်။နောက်ပိုင်းအရိယမဉ္ဇဏ်ပိုင်းရောက်တော့အပရာဘာဂေတိသူကိစ္စတော်ပရိဝေဒောဟောတိနိရောဓိအာရမဏပရိဝေဒောဟောလာပြီ။အရိယာမေမတန်ကြီးရှင်းပိုင်းမှာဒုက္ခသစ္စာတရားနဲ့သမုဒယသစ္စာတရားနှစ်ပါးကပရိဝေဒ၅ချက်ရတယ်။သမုနိရောဓသစ္စာနဲ့မဂ္ဂသစ္စာတရားနှစ်ပါးကတော့သဝနာပရိဝေဒ၅နဲ့သူတို့ဘာအပြောနဲ့လွမ်းပြီးသိရတဲ့အသည့်လောက်ပဲရှိသေးတယ်။အရိယာမေမတန်ကြီးမှာအရိယာမေနောက်ပိုင်းရောက်လာပြီနော်။အမရာဘာမေဥပ္ပစရခဏမှနောက်ဖို့ဖြစ်တော့အရိယာမေခဏ၌ဒီလိုသုံးပါးကုန်သောသစ္စာတို့ဒုက္ခသစ္စာတရားသမုဒယသစ္စာတရားမဂ္ဂသစ္စာတရားတို့၌ကိစ္စတော်ကိစ္စအပြင်ပရိဝေဒောထုတေတိတိနိဟောတိဖြင့်နိရောဓေနိရောဓသစ္စာတရားနှင့်အာရမဏပရိဝေဒောအာယုံပြုသောအပြင်ထုတေတိတိနိဟောတိဖြစ်ပေ၏။သစ္စာဂိရိယပရိဝေဒကိုပဲအာရမဏပရိဝေဒလို့လုံးထား။ဒီတော့ဒီသစ္စာလေးပါးထဲမှာလောဘီအခိုက်မှာကဒုက္ခသစ္စာသမုဒယသစ္စာတရားနှစ်ပါးကိုဥက္ကခပရိဝေဒပရိမုဿာပရိဝေဒသဝနာပရိဝေဒဒါရဏပရိဝေဒသမ္မတနာပရိဝေဒခေါ်တဲ့ပရိဝေဒဉာဏ်၅မျိုးဖြင့်ထွန်းထွန်းသိတယ်သမုဒယသစ္စာနိရောဓသစ္စာနဲ့မဂ္ဂသစ္စာတရားနှစ်ပါးကိုတော့သဝနာပရိဝေဒခေါ်တဲ့ဆရာကမှပြောလို့လွမ်းပြီးသိတယ်အတိအလောင်းနဲ့ပဲသိတယ်နောက်ပိုင်းအရိယာမေအခိုက်ရောက်တော့ဒုက္ခသစ္စာတရားသမုဒယသစ္စာတရားမဂ္ဂသစ္စာတရား၃ပါးကိုကိစ္စအားဖြင့်ထိုးထွင်းသိတယ်နော်និရောဓသစ္စာတရားကိုတော့အာရမဏပတိဝေဒအာယုံမျက်မှောက်သိဖို့သိတယ်အဲ့ဒီကိစ္စအားဖြင့်ထိုးထွင်းသိတာကိုတချို့နေရာမှာအတ္တမောဟပတိဝေဒဒီလိုလည်းသုံးတယ်အတ္တမောဟပတိဝေဒဆိုတာကမသိအောင်ဖုံးထားတဲ့မောဟကိုပယ်တတ်တဲ့အနေအားဖြင့်သိတယ်လို့ဒီလိုဆိုလိုတာနော်ဒီတော့ကိစ္စအဖြစ်သိတဲ့ဆရာကဘယ်လိုကိစ္စအဖြစ်သိတယ်လို့မေးတော့ပရိညာကိစ္စ၊ဘာဟာနာကိစ္စ၊ဘာဝနာကိစ္စပရိညာကိစ္စဆိုတာကဒုက္ခသစ္စာကိုပိုင်းခြားပြီးမသိအောင်ဖုံးထားတဲ့မောဟကိုပယ်တတ်လိုက်တဲ့အတွက်ဒုက္ခသစ္စာကိုပိုင်းခြားသိခြင်းကိစ္စအလိုလိုပြီးသွားတယ်ဘာဟာနာကိစ္စဆိုတာကသမုဒယသစ္စာကိုပယ်တဲ့လုပ်ငန်းကိစ္စကိုဒီအရိယာမတရားကဆောင်ရွက်ပေးလိုက်တဲ့အတွက်ဒီသမုဒယသစ္စာကိုပယ်ခြင်းလုပ်ငန်းကိစ္စပြီးပြီးတော့သမုဒယသစ္စာကိုသိနော်နောက်တစ်ခုမဂ္ဂသစ္စာဆိုတာကဘာဝနာကိစ္စမိမိရဲ့ယုံနာတဏ္ဍာအစဉ်မှာဖြစ်စေခြင်းဆိုတဲ့လုပ်ငန်းကိစ္စကိုဆောင်ရွက်ပြီးတော့ဒီမဂ္ဂသစ္စာတရားကိုကိစ္စသိပြီးအပြင်ထုတ်ထင်သိသွားတယ်နော်ကဲတထသဗ္ဗံမိမိတိဝိဒ္ဓဉာဏလောဘုတ်တရံသဝနာဒါရဏသမ္မတနာဉာဏလောဘိယကမ္မဝဆရံကောင်းပြီဒီပရိဝေဒ၅မျိုးရှိတဲ့အ내ကဒီပရိဝေဒတွေဟာလောဘီလားလောဘုဒ္ဓရာလားလို့မေးเสียရှိတဲ့အတွက်နော်တထသဗ္ဗံဒီပရိဝေဒညာနာလောဘုဒ္ဓရာသဝနာဒါရဏသမ္မတနာညာနာလောဘိယကာမဝဆရံပိဿဝေခဏပါဏပတ္တသစ္စတာဟောတိအရင်းစအာတိကံမိကောတသမတာဣဒနာဟုတ်တာဘာပြောတယ်နော်နိရောဓေနိရောဓသစ္စာကတ္တသောဥပ္ပံပရိမုဿအစဉ်တိတောတေတပ္ပံဖြင့်လောကုန်နိဖြစ်သောမတိဝိဒ္ဒဉာဏံပရိဝိဒ္ဒဉာဏံဤလောကုတ္တရာလောကုတ္တရာတိသဝနဒါရဏသမ္မတနာဉာဏံနာယုသတ္တသောဝေနဉာဏံသုံးသတ္တသောဒါရဏဉာဏံမှတ္တတ္တသောသမ္မတနာဉာဏံဤဉာဏ်သုံးပါးကလောကီယံလောကီယဖြစ်သောကာမဝဆရံကာမဝဆရာတိယသာတိ အဲဒီဥစ္စာကတော့မုတ်ချနဲ့ဥပ္ပဇာခွဲပြီးတော့ဖွင့်နေလို့ဒီကံများကရှင်းတာနော်ပရိဝိဒဉာဏ်မှန်ခဲ့ရင်တော့လဘုဒ္ဓပဲရှိတယ်လောကီမရှိဘူးဆိုတာကလဘုဒ္ဓပရိဝိဒဉာဏ်ကိုသာလည်းကွက်ပြီးပြောတယ်ဘဝနာဒါရဏသမ္မတနာဉာဏ်ဆိုတဲ့ဒီသုံးခုကတော့လောကီပဲလောကီဆိုတဲ့ဥစ္စာကဒီဂုဏဂါရမ၅ခုပြောတယ်ဥက္ကဟနဲ့ပရိပု္ပ္ပဒါနော်ဘုရားကသုံးခုလို့ပြောတယ်ဆိုတော့ဘာလဲလို့မေးတော့ဥက္ကဟနဲ့ပရိပု္ပ္ပဒါတဝနာထဲမှာအကျုံးဝင်သွားတယ်မင်းရဲ့မင်းညာနဲ့ဆိုရင်ဆရာသမားကလည်းပြောပြလို့ကြားမှလည်းသင်လို့မေးလို့ရနိုင်တဲ့သဘောရှိလို့သဝေနပရိဝေဒတဲ့မှာပဲအလုံးအကျုံးဝင်သွားပါတယ်နော်ဒါကြောင့်သဝေနပရိဝေဒလို့ပြောလိုက်ရင်ဥက္ကပရိဝေဒနဲ့ပရိပု္ပ္ပဒါပရိဝေဒလည်းပါတယ်ဒါရဏပရိဝေဒသမ္မတနာပရိဝေဒအဲ့ဒီပရိဝေဒဉာဏ်၅ခုသို့မဟုတ်၃ခုဒီလောကီတရားပဲလောကီတရားတွေကလည်းဘာကြောင့်ပရိဝေဒလို့သုံးထားရတယ်လို့မေးတော့အဲ့ဒီလောကီပရိဝေဒမပါပဲလောကီပရိဝေဒဉာဏ်မပါပဲလောကရတာပရိဝေဒတက်တက်ချီယောဓမ္မတာမရှိဘူးလောကီပရိဝေဒတွေကအစဉ်ကျဥပ္ပနိဗ္ဗာန်တတ္တိနဲ့ပြည့်စုံပြည့်ပြည့်မှလောကရတာပရိဝေဒဉာဏ်ဆိုတာကပေါ်လာမှဖြစ်တယ်ဒါကြောင့်အကျိုးဖြစ်နေတဲ့လောကဓာတ်ပရိဝေဒဉာဏ်ရဲ့ပရိဝေဒဟူသောအမည်ကိုအကြောင်းဖြစ်တဲ့လောကီဉာဏ်ရဲ့အပေါ်၌တင်စားပြီးတော့လောကီဉာဏ်ရဲ့ကိုလည်းပရိဝေဒတို့ဘလုပ္ပစာရအဖြစ်သုံးထားတယ်မုတ်ချနဲ့ဥပ္ပစာကွာတယ်အဲဒီတော့လောကီဉာဏ်ရဲ့ကိုတော့ပရိဝေဒတို့မသုံးရင်တည့်ရင်သုံးရင်ဘယ်လိုသုံးရမလဲဥက္ကဟဉာဏ်ပရိပု္ပ္ပစာဉာဏ်သဝေနဉာဏ်ဒါရဏဉာဏ်သမ္မတနာဉာဏ်ဒီလိုသုံးဖို့ပရိဝေဒတို့မသုံးနဲ့တည့်ရင်သုံးခြင်းတင်စားပြီးသုံးခြင်းနဲ့ဆိုရင်တော့ပရိယအာသင်ဥက္ကဟပရိဝေဒပရိပု္ပ္ပဒါပရိဝေဒသဝနာပရိဝေဒဒါရဏပရိဝေဒသမ္မတနာပရိဝေဒဒီလိုသုံးခြင်းနဲ့ဆိုလိုပါတယ်နော်ကဲအဲ့ဒီမှာဒုက္ခသစ္စာတရားကိုဒါဖြင့်ရှင်ဥစ္စာယောဂီပုဂ္ဂိုလ်ကအရိယမတရားမရခြင်းသိနေတဲ့အတိကယောဂီနော်ပရိဝေဒ၅မျိုးသို့မဟုတ်ပရိဝေဒ၃မျိုးဖြင့်ဒုက္ခသစ္စာတရားနဲ့သမုဒယသစ္စာတရားကိုပိုင်းခြားထိုးထွင်းသိနေတဲ့အတိအကျလောကီကာမဝဆရာအတရားပဲဒါလေးကိုတော့မှတ်ထားပါနော်အဲ့ဒီကာမဝဆရာတရားဖြစ်နေတဲ့ပရိဝေဒအဉ္ဉာဏ်လေးကပွားလို့ရတယ်ညာအောင်လုပ်လို့ရတယ်လောကုတ္တရာပရိဝေဒဉာဏ်ကတော့ပွားလို့မရဘူးညာအောင်လုပ်လို့လည်းမရဘူးဒုက္ခဒီချင်းဖြစ်ရတဲ့ဓမ္မတာရှိနော်မဉ္ဇဏ်တစ်မျိုး၌ဒီချင်းလာဖြစ်ရဓမ္မတာရှိတဲ့နောက်တစ်ခုပစ္စဝခဏပစ္စဝခဏညာနေတာပဋ္ဌသစ္စာတယောအယအာဇီတောသစ္စာတရားရှိသောယောဂဝဆရာယံတို့ရဲ့တန်တန်နဲ့ဟောဒီဖြစ်ပေ၏ပစ္စဝခဏညာနေဆိုတာရှိသေးတယ်မဂ္ဂုဆင်းခြင်းနဲ့ညာဘုဂ္ဂုဆင်းခြင်းနဲ့ညာနိဗ္ဗာန်ကိုဆင်းခြင်းနဲ့ညာပယ်ပြီးတဲ့ကိရိတာကိုဆင်းခြင်းနဲ့ညာမပယ်ပြီးတဲ့ကိရိတာကိုဆင်းခြင်းနဲ့ညာဆိုပြီးပစ္စဝခဏသောငါးဌံတို့သည်အရိယာမင်းသတ်ပြီးတဲ့ကတော်ကောင်းတို့ရဲ့တန်တန်နဲ့ဖြူဓမ္မတာရှိအဲ့ဒီဓမ္မတာထဲမှာချင်းချက်ကလေးနှစ်ခုထားထားတာချင်းချက်တစ်ခုထားထားတာကတော့ပယ်ပြီးတဲ့ကိရိတာကိုဆင်ញင်တာနဲ့မပယ်ရသေးတဲ့ကိရိတာကိုဆင်ញင်တာကတော့ဘုဒ္ဓတရှိတော်မူကြတဲ့အရိယာတော်ကောင်းတို့ရဲ့တန်တန်မှန်တန်လင်ဖြစ်တဲ့ယောဓမ္မတာရှိတယ်သာဇီဝင်မင်းသားဖြစ်တဲ့မဟာနာမင်းသားကြီးကိုပုံစံထုတ်ပြထားပါတယ်မဟာနာမင်းသားကြီးကဒီဘိုင်းမှာတော့ဘုဒ္ဓတရားသိဖို့မပေါ်ဘူးပယ်ပြီးတဲ့ကိလေသာဆင်းရဲမှုမပယ်ရသေးတဲ့ကိလေသာဆင်းရဲမှုလုပ်ငန်းခွင်နဲ့သူမပြည့်လို့တဲ့အကြောင်းသုတ်တံတချို့သုတ်တံတွေမဖော်ပြထားတာရှိနော်အဲဒီဖော်ပြချက်ကိုကိုးကားပြီးတော့ပယ်ပြီးတဲ့ကိလေသာကိုဆင်းရဲမှုမပယ်ရသေးတဲ့ကိလေသာကိုဆင်းရဲမှုဆိုတဲ့ဒီလုပ်ငန်းခွင်ကတော့အကြအမြင်ဘုဒ္ဓတရားသိတော်မူကြတဲ့အရိယတရားကောင်းတို့ရဲ့တဏ္ဍာမှာသာဖြစ်တယ်မဲ့ကိုဆင်းရဲနဲ့ပိဿဝခဏသောဘောဘောဆင်းရဲနဲ့ပိဿဝခဏသောနိဗ္ဗာန်ကိုဆင်းရဲနဲ့ပိဿဝခဏသောဒီသောသုံးခံကတော့အရိယာတရားကောင်းမှန်ကြရင်ဘယ်အရိယာတရားကောင်းတဏ္ဍမှာမဆိုဖြစ်ရဓမ္မတာရှိတယ်လို့ဆိုရှိအဲ့ဒီပိဿဝခဏသောတွေကဘယ်လိုပုဂ္ဂိုလ်တဏ္ဍမှာဖြစ်တာပါတယ်လို့ပြန်ဆန်းစစ်ကြည့်လိုက်တော့ပိဿဝခဏဘာနာပတ္တသစ္စာတဟောတိပတ္တသစ္စာတ ဒီနေအာဒီရရှိအာဒီဖြစ်တဲ့ဒိဋ္ဌာလေးပါးတရားရှိတဲ့ပုဂ္ဂိုလ်တနည်းအားဖြင့်ဒိဋ္ဌာလေးပါးကိုရောက်ပြီးရပြီးပြီးပြီးနေတဲ့သူတော်ကောင်းတို့ရဲ့သံဃာမှားတယ်ဒီလိုဓမ္မတာရှိတယ်နော်အရင်ကအာလိကမိဘတတ္တမတာဣဒ္ဓနဗုဒ္ဓအရင်ကဤယောဂဝဆရာယောယဟန်တော်ဒီလည်းပဲအာလိကမိကောဂုမဝိပဿနာဘာဝနာသမထရှိကြအထုဆပုဂ္ဂိုလ်တာဖြစ်သည်ဤသတ္တမထောသံသာထောသစ္စာဝခဏသောကိုဣဒ္ဓဣညာ၌နာဩတောမဟောအပေခုဖွင့်ဆိုနေတဲ့အပိုင်းကတော့လုံလန်းကိုပြည်ပြနေတဲ့အပိုင်းမဲ့ဆိုင်ဖိုးဆိုင်တဲ့အပိုင်းမဟုတ်သေးဘူးဒါကဒီသစ္စာဝခဏသောဒီနဲ့ပတ်ပြီးလို့ဖွင့်ဆိုချက်ကတော့ဒီညမှာမယူပါနဲ့နော်ဤမတ္တသဗ္ဗေကုဏပုဗ္ဗေပရိက္ခာထောယုံခံပရိက္ခဏာမိသမုဒိယပဇဟာမိနိရောဓံတိသိသောဟိမကံဘာဝေမိတိအာဘောဂသမဏဟာရမဏတိကရပိစ္ဆဝေခဏနတ္တိပရိက္ခာတောပတ္ထယဟောတိအပရဘဂိပနာယုံခံပရိညာတမေဝဟောတိသမုဒိယမေဃောဘဝိတောဘဟောတိဘာပြောလဲဣမတသဗိခုဏောသသရေသဝံဣမတဗိခုဏောဤယောဂဝဒရယံတော်ဤပရိက္ခာတောတိသလိဘကိုပဉ္စယေယူရာအခါမပုံပင်ဖြစ်၌ပရိက္ခာဇရကသိသလိဘကိုဆရာသမားဓမ္မချင်းတပီးဘုနကနေယူတဲ့အပတ်နော်ဉာဏ်ဖြင့်ပဉ္စပီးယူနေတဲ့အပတ်သိသလိဘကိုပဉ္စယေယူရာအခါမပုံပင်ဖြစ်၌ဒုက္ခဒုက္ခသစ္စာကိုပရိက္ခာနာမိပဉ္စယေတိပေအသမုဒိယသမုဒိယသစ္စာကိုသဟာမိပဆုံးပေအံ့ဤရောဓာဏိရောဓဒုက္ခကိုတိတိကရောမိမျက်မှောက်ပြုပေအံ့မကံမကံဒုက္ခကိုဗံမေဘာဝေမိမိဤတဏ္ဍ၌ဖြစ်စေအံ့ဣတိဤသောအာဘောဂတမနာဟာရမဏတိခရာပိသဝခဏနှလုံးသွင်းခြင်းစိတ်ကိုကောင်းစွာဆောင်းထားခြင်းစိတ်၌ပြည့်စုံခြင်းဆင်မြင်ခြင်းတို့သည်နတ်ဖြင့်မရှိပေရှိပဲဒုက္ခလေးပါးကိုစပြီးပြီးအောင်ကျိုးပန်းနေတဲ့အပိုင်းပေါ့နော်ကျိုးပန်းစွာအပိုင်းအဲ့ဒီအပိုင်းတော့မှဒုက္ခဒိဋ္ဌာကုငါပိုင်းချပြီးပြီးအောင်သမုဒိယဒိဋ္ဌာကုပင်နေအောင်ဏိရဒဒိဋ္ဌာကုမြတ်ဟောပြုနိုင်အောင်မကဒိဋ္ဌာကုမိမိရဲ့တဏ္ဍမှာဖြစ်ပေါ်လာအောင်ငါကြိုးစားအထုတ်မယ်ဆိုတဲ့အာဘောကနှလုံးသားစိတ်ထဲမှာရှိရှိဆောင်းထားခြင်းဆိုတဲ့တမနာဟာရစိတ်ထဲနဲ့နှလုံးသွင်းခြင်းဆိုတဲ့မနတိကာရစဉ်းကြီးရင်းဆိုတဲ့ဒိဋ္ဌာဝေသနာသဘောတရားလေးတွေမဖြစ်သေးဘူးနော်ဘယ်ခါမှဖြစ်လည်းလို့မေတော့ပရိက္ခာတော်ပဋ္ဌာယဟောဒီပရိက္ခာတော်သစ္စာလေးပါးကိုဉာဏ်ဖြင့်ပိုင်းခြားယူနိုင်ရအချိန်ခါမှဂါတောသစ္စာလေးပါးကိုဉာဏ်ဖြင့်ပိုင်းခြားယူနိုင်ရအချိန်ခါကာလမှပဋ္ဌာယအစရင်ဟောဒီဖြစ်ပေါ်လာ၏။ဘယ်အချိန်ခါမှဖြစ်လည်းလို့မေတော့သစ္စာလေးပါးလုံးကိုဉာဏ်ဖြင့်ပိုင်းခြားယူနိုင်တဲ့အခါဒိဋ္ဌိနဲ့အခံကြိုင်တော်ဖြစ်ပြီနော်။ဒုက္ခလေးပါးလို့ကိုညာနဲ့ပိုင်းခြားယူနိုင်တဲ့အချိန်အခါသိကြည့်နိုင်တဲ့အချိန်ကကြတော့ဒုက္ခဒိဋ္ဌာကိုပိုင်းခြားသိအောင်သမုဒိယဒိဋ္ဌာကိုဒုက္ခဒိဋ္ဌာကိုလည်းပိုင်းခြားသိသမုဒိယဒိဋ္ဌာကိုလည်းပြန်ဆုံးပြီးပြီးနိရောဓဒိဋ္ဌာကိုလည်းမျက်မှောက်ပြုပြီးဒုက္ခဒိဋ္ဌာလည်းဖြည့်ဆည်းပြီးပြီးဖြစ်တယ်နော်အဲ့ဒီအချိန်ခါကြရင်တော့သူ့ရဲ့နန္ဒမှာခုနကအာဘောဂလို့ခေါ်ဆိုအပ်တဲ့နှလုံးသွင်းမှုတော့နော်စိတ်ကိုတမန္တဟာရလို့ခေါ်ဆိုအပ်တဲ့စိတ်ကိုကောင်းဆောင်ဆောင်ထမှုမနတိကာရလို့ခေါ်ဆိုအပ်တဲ့စိတ်နဲ့နှလုံးသွင်းမှုပြုပြင်မှုမိစ္ဆဝခဏလို့ခေါ်ဆိုအပ်တဲ့ဆင်းရဲမှုတွေဖြစ်ပေါ်လာပြီနော်အပရဘာဂေပနာအပရဘာဂေပနာပဏ္ဏနောတမျိုးတော်ကအပရဘာဂေနောက်ဖို့ဖြစ်တော်မခဏ၌အရိယမခဏဆက်ပြီးဒုက္ခသစ္စာကိုပရိညာတမေဘပိုင်းခြားပြီးတရားဒိဋ္ဌိဟောဒီဖြစ်၏နမောရယသမုဒိယသစ္စာကိုပဇေဟိတောဘပေစုအပိဒိတာလေဟောတိဖြစ်၏နိရောဓောနိရောဓသစ္စာကိုသိစိတ်တောဘမြေမောပြုအပိဒိတာလေဟောတိဖြစ်၏မေဘောမေကသစ္စာကိုပါဝီတောဘမိမိတန်တန်နဲ့ဖြစ်စေအပိဒိတာလေဟောတိဖြစ်ပေ၏အထုသဖြင့်တော့နောက်ပိုင်းအရိယမေခဏတို့မှုဘုခဏရောက်တဲ့အခါနော်အရိယပိုင်းလောက်ရောက်လာပြီဆိုလို့ရှိရင်ဒုက္ခပညာတမေဝပိဋ္ဌတိတိဖြစ်ပါတယ်မေခဏကိုယ်တော့မြတ်တော်အဖြစ်ပိဋ္ဌတိဆိုပရိသနာတိလို့သုံးတယ်ပရိဝေသတိလို့သုံးတယ်ကိုဒီမှာကြတော့ပညာတဆိုပြီးတော့သုံးတာအထူးသဖြင့်ဘုခဏကိုရည်ရထားပါတယ်နော်အဲဒီတော့နောက်ပိုင်းရောက်လာပြီဆိုလို့ရှိရင်မေကဒိဋ္ဌာကိုဒုက္ခဒိဋ္ဌာကိုပိဋ္ဌတိတိဖြစ်သွားတယ် ဗမုရိယဒေသကိုလည်းပဲဆုံးပြီးဖြစ်သွားတယ်။နိရောဓဒေသကိုလည်းမျက်မှောက်ပြီးပြီးဖြစ်သွားတယ်။မေတ္တာဒေသကိုလည်းဖြစ်စီပြီးမိမိရဲ့မန္တအစင်မှာဖြစ်စီပြီးဖြစ်သွားတယ်နော်။ကဲအဲ့ဒီဒေသလေးပါးထဲမှာတဏ္ဍတွေဒေသနိဒုဒ္ဒတတံမိကံတွေဂံဗီရာတထုတ်တသနိဟောလာပြန်ပြီနော်။တဏ္ဍတို့လေးပါးသောဒေသတို့တွင်တွဲနှစ်ပါးကုန်သောဒေသနိဒုက္ခဒေသတရားနမုရိယဒေသတရားတို့သည်ဒုက္ခတတာခင်းသဖြင့်ဒီအတ္တိအဖြစ်ကြောင့်ဝါမြင်နိုင်ခြင်းကုန်သည်အဖြစ်ကြောင့်ဂမိခန္တီနည်းနည်းလှကုန်၏ဒုက္ခဒေသတရားနမုရိယဒေသတရားနှစ်ပါးကအလုံးမြင်နိုင်ခဲ့တဲ့အတွက်ကြောင့်လည်းနည်းနည်းလွယ်တယ်လို့ဘုရားဟောသလားမဟောပါဘူးဒီနေ့တရားအထုတ်ကြတယ်တရားကလည်းထွက်လိုက်တာဟောတယ်မလားကြီးကြတယ်ကြီးကြတယ်ဟမ်ဘုရားကလည်းလွယ်တယ်လို့ဟောသလားဒီတရားကိုမဟုတ်ပါဘူးလည်းလည်းလေးနဲ့သိရမယ်လို့အမှမခံပါဘူးနော်ဒါကြောင့်ဒီမိစ္ဆာလေးပါးရဲ့မဒုက္ခသစ္စာတရားသမှုရသစ္စာတရားနှစ်ပါးကဒုဒ္ဒတမြင်နိုင်သေးတဲ့အတွက်ကြောင့်ဂမ္မီရာဒီနဲ့နဲ့ကုန်ဤလူနှစ်ပါးကသောသစ္စာနဲ့နိရောဓသစ္စာတရားမဲ့ကသစ္စာတရားတို့ဒီကဂမ္မီရာဒါနဲ့နဲ့ကုန်ဤအဖြစ်ကြောင့်ဒုဒ္ဒတနီမြင်နိုင်သေးလှကုန်ဤဟောဒုက္ခသစ္စာတရားသမှုရသစ္စာတရားနှစ်ပါးကမြင်နိုင်ခဲ့တဲ့အတွက်ကြောင့်နည်းနည်းနိရောဓသစ္စာတရားမဲ့ကသစ္စာတရားနှစ်ပါးကြတော့လေနည်းနည်းတဲ့အတွက်ကြောင့်မြင်နိုင်ခဲ့တယ်ဘာတို့လဲနော်အတူတူပဲအတူတူပဲနော်နှစ်ခုလုံးကတော့အတူတူတည်းကလေလေလေးနဲ့ညှက်နေတယ်လို့မပြောဘူးနော်ဒါကြောင့်ဒုက္ခသစ္စာဟိဥပ္ပတိတောပကတခန္ဓုကန္တကပဟာရာတိတို့ဟောဒုက္ခတိဟောတာပတံပြီးအဘိသတိဒါပေမဲ့လို့ဘာဖြစ်တယ်ဒုက္ခသစ္စာဒုက္ခသစ္စာတရားကြီးကဥပ္ပတိတောဖြစ်ခြင်းသဘောအဖြစ်ပါကတံဖြစ်ရှာ၏ခန္ဓာကန္တကပဟာရတိတုသင်္ကုတ်သင်္ကုတ်ဖြင့်ပုက္ခမြင်ခြင်းသုဖြင့်ပုက္ခမြင်ခြင်းအစရှိသည်တို့၌ဝါခလုတ်တိုက်မြင်ခြင်းသုစုခံရခြင်းစသည်တို့၌အဟောဒုက္ခတိအဟောဒုက္ခဟု၍ဝတ္တဗဝတ္တမတံပြီးပြောဆိုတဲ့ဖြစ်တော်လီအဘိသတိရောက်ရှိ၍လာပေ၏ခလုတ်တိုက်ပြီလေသုဇုမိမဆိုရင်အော်ဒုက္ခပဲလို့ပြောဆိုတိုက်လောက်အောင်သင်္ချာဒုက္ခသစ္စာတရားသမှုရသစ္စာတရားကဖြစ်ပုံဒုက္ခသစ္စာတရားကဖြစ်ပုံအချင်းအချင်းသင်္ချာသမှုရပိကခာတိတုကမ္မတာဘုံကြီးတို့ကမ္မတာတိဝတိနာဥပ္ပတိတို့ဘာကဒံသမှုရသစ္စာကြည့်လိုက်တော့လဲစားခြင်းနဲ့စိတ်ထားတွေပေါ်လာပြီစားခြင်းနဲ့စိတ်ထားခဲခြင်းနဲ့စိတ်ထားစတဲ့ဒီလိုစိတ်ထားလေးတွေပေါ်လာတဲ့အချိန်ခါမှာသမှုရသစ္စာလည်းဖြစ်ပုံအချင်းတော့သင်္ချာရဲနော်လက္ခဏပရိဝေဒတောဘာနာဥပယံပိဂံပိရံလက္ခဏပရိဝေဒတောတဘာဝလက္ခဏကိုကိုယ်တိုင်မြတ်ဖို့သွင်းဖို့အပြင်းတော်အားဖြင့်မူကတဘာဝကိုယ်ပိုင်လက္ခဏကိုကိုယ်ပိုင်မြတ်ဖို့သွင်းဖို့အပြင်းခြင်းပရိဝေဒတဘာအားဖြင့်မူကဥပယံပိဒုက္ခသစ္စာတရားသမှုရသစ္စာနှစ်ပါးတရားနှစ်ပါးစုံဒီလည်းပဲဂံပိရံနည်းနည်းလပဲဤအဲ့ဒီအနာကပစ္စုပန်သတိဖြင့်ဒိဋ္ဌိကြံပြောသောအခြင်းအားဖြင့်ပြီးနေတဲ့ခန္ဓာ၅ပါးဘူပ္ပခန္ဓာမှာယုတ်နှစ်ဆင့်နဲ့ရှင်းပါရှိတယ်။အဲ့ဒီယုတ်နှစ်ဆင့်ရှင်းပါတဲ့မှာပထဝီဓာတ်ဆိုတာကမာရသဘောတည်းသူ့ရဲ့ကိုယ်ပိုင်သဘာဝလက္ခဏာ။ယောရှိတဲ့သဘောကအဘောဓာတ်ရဲ့ကိုယ်ပိုင်သဘာဝလက္ခဏာ။ဘူရဲ့သဘောကဒိဋ္ဌိရဲ့ကိုယ်ပိုင်သဘာဝလက္ခဏာ။ထောက်ကနဲ့သဘောကဝါရောဓာတ်ရဲ့ကိုယ်ပိုင်သဘောဝလက္ခဏာအဲဒီလိုပရမတ္ထဓာတ်တိုင်းမှာကိုယ်ပိုင်သဘောဝလက္ခဏာရှိရုပ်ဒီမှာကိုယ်ပိုင်သဘောဝလက္ခဏာရှိသလိုနာမ်တရားဒီမှာလည်းကိုယ်ပိုင်သဘောဝလက္ခဏာတွေအတူတူရှိကြတယ်အဲဒီကိုယ်ပိုင်သဘောဝလက္ခဏာကိုထိုးထွင်းသိတာကိုလက္ခဏာပရိဝေဒာလို့ခေါ်တယ်အဲဒီပရမတ္ထဓာတ်တိုင်းရဲ့ကိုယ်ပိုင်သဘောဝလက္ခဏာကိုထိုးထွင်းကြည့်ခြင်းလို့ခေါ်ဆိုအပ်တဲ့ပရိဝေဒသဘောဘက်ကလှမ်းပြီးပြောနိုင်ရင်တော့ဒုက္ခသစ္စာတရားသမှုရသစ္စာတရားနှစ်ပါးစုံသည့်ဂံဗီရအလုံးနေနေတယ်နော်ဒါဖြစ်လို့လဲမာမံပုဂ္ဂိုလ်တို့မြင်နိုင်တဲ့စွမ်းအားမရှိဘူးသမာဓိဒီလာလေးဟူသောမြေပေါ်မှာယက်တည်ပြီးတော့မမာဓိဒီဟူသောကြောက်ဖြာထက်၌ညံ့ညံ့ထက်အောင်တွေးထားတဲ့ဉာဏ်ဒီဟူသောတန်လျက်သာတန်လျက်ဖြင့်တန်လျက်ဖောက်ထွင်းပြီးတော့သိနိုင်မြင်နိုင်တဲ့တရားတွေနော်မမတုတုငါကလူသားတို့ချက်ချင်းထိုင်ပြီးကြည့်အောင်နဲ့မြင်နိုင်တဲ့တရားမျိုးမဟုတ်ဘူးဒါကြောင့်သူကနည်းနည်းနော်ဣတိတန်ဒီဒုက္ခတတံဂံမိရာဏိဒါကြောင့် ဤဤဤတော်လေးတာတိဒုဒ္ဒကသစ္စာတရားသမှုရိယသစ္စာတရားနှစ်ပါးတို့သည်ဒုဒ္ဒတာတာမြင်နိုင်ကဲကုန်သည်ဤအဖြစ်ကြောင့်ဂမ္ဗိရာနိနေနေလာကုန်၏ဤဒိရတံပဏ္ဏဒွေညာတတနာထာယဘယောကောဘဝေခေဟနတဟတပဒရဏဝိယအဝိသိဖုဒနာဓမ္ပါဒပဒရဏဝိယတတထဘိနဝါလတကောတိယကောတိပတိပါဒနာဝိယသာဟောတိနောက်ဒိသံတရားနှစ်ပါးလာပြမည်နော်နောက်ဒိသံတရားနှစ်ပါးကတော့ဘာလဲဤဒိနာသောပြိတော်ဒုက္ခဒိသတရားဓမ္မရိယဒိသတရားတို့မှတပတ်ကုန်သောဒွေညာနှစ်ပါးကုန်သောဒိသနာနိရောဓဒိသမက်ကဒိသတရားတို့ကိုဒသနာထာယမြင်ခြင်းအကျိုးကပြောကပြုလို့ရခြင်းဒီဟုသောလုံးနာပြောကဒီကဘဝကဟနတံနိဝတိညာနတိညာယရဏဘုံဟုခေါ်ဆိုအပ်တဲ့အထက်ဘဝဘုံကိုလက်ဖြင့်ကင်ခြင်းအကျိုးကဟန္တာပဒရဏဝိယလက်ကိုဆန်တန်းရခြင်းနှင့်တူတည်၎င်းနိဝတိညာနတိညာယရဏဘုံဘယ်နေရာမှာရှိလဲဟမ်သာဘီအနေနဲ့တော့ပြောတာမျက်စိနဲ့လှမ်းကြည့်မြင်တာမမြင်ဘူးအဲ့ဒီဘုံကငါလက်နဲ့လှမ်းကြည့်လို့ဆိုပြီးလက်ကိုဆန်တန်းကြည့်ရတယ်သိတူတယ်ဘယ်တော့ခက်တယ်ဆိုတာနော်နိရောဓသစ္စာမြည်အဲ့အတွက်မဂ္ဂသစ္စာမြည်အဲ့အတွက်ခက်ဖုံလေးကိုဥပမာဆောင်ပြောနေတာနော်အထက်ဘဝဆိုတာကယူဇနာဘုံဘယ်တော့ကွာမယ်ဆိုတာတော့အတိအကျပြောလို့မရနိုင်ဘူးအဲ့လိုဝေးသွားတဲ့နေရာမှာတည်ရှိနေတဲ့ဒီနေဝတ္တဉာဏ်ဉာဏ်ရဏဘုံစရကကုလူယုံလောကရှိတဲ့အဓုလိုက်ဇေလိုက်မြင်းဟင်းရဲ့တရားလည်းမဟုတ်ဘူးနန္လောကတက်တက်ပဲနန္လောကမှာအလုံးစုံညာတည်ဝဲနေတဲ့နန္လောကရင်ဒီဘုံရအဖြစ်ပြည့်စားနေတဲ့ဒေတာတခုအဲ့ဒီနန္လောကဘရဝရီတည်ရှိရာဖြစ်တဲ့အဲ့ဒီဘုံကိုလက်နဲ့လှိုင်းကန်ကြည့်မယ်ဆိုပြီးလက်ကိုမြှောက်လိုက်တဲ့နဲ့ပြိတူတယ်ခက်ခဲဘုံခက်ခဲဘုံနော်ဒါကြောင့်ဘဝကဟန္တာတံဘဝကိုဘဝဘုံကိုခိုင်းခြင်းကနေဝတဏ္ဏယရဏဘုံဟုခေါ်ဆိုအပ်တဲ့အထက်ဘဝဘုံကိုခိုင်းလက်ဖြင့်ခိုင်းခြင်းကဟထပတရဏဝိယလက်ကိုဆန်တန်းရခြင်းဖြင့်တူတည်၎င်းအဝိဇ္ဇိဖုဒနာတအဝိဇ္ဇိကိုထီခြင်းအကျိုးခါပါဒပတရဏဝိယခြေကိုဆန်ရခြင်းဖြင့်တူတည်၎င်းအဝိဇ္ဇိမရှိတဲ့ဒရဝရင်ခြေောင်းနဲ့ပိတ်ဇာဉ်လို့ဆိုပြီးခြေောင်းဆန့်ကြည့်ပါလားဟင်ရောက်ပါမလားအဲ့ဒါနဲ့တူတယ်တဲ့နော်ရှင်ကိုထံတန်ရာရှိတဲ့ဒုတိယကောတတတရားအပြအဖြစ်ဝါအစိတ်တရားဘိနဝါလကခွဲစီအပြီးတော်တမ်းကြီးကောတိယအစွန်းတခုဖြင့်ကောတိအစွန်းတခုကိုပရိပါဒနာဝိညာစရှိစီရာခြင်းဖြင့်ဒုတိယ၎င်းသာမီးကြလေးတခုသာမီးကြလေးတခုဆိုတာကမြင်ပြီးတော့လို့သာကောင်တခုရဲ့အမီးကြလေးတခုတော်တော်လေးလေးနေပြီအဲဒီလောက်လေးနေတဲ့ဒီသာမီးကြလေးကိုစိတ်လို့ရမယ်ဆိုရင်အစိတ်တရားတော့ထပ်ပြီးစိတ်နေရောအစိမ့်ကြီးရတော့သိပြီတဲ့အချိန်ကမှနာမည်ကြီးလေးတစ်ခုရဲ့ထိတ်နဲ့နာမည်ကြီးတစ်ခုရဲ့ထိတ်ကိုတဲ့တော့အောင်တို့ပြီးဖြစ်ပြီးသားမှာအမှန်တန်ချက်နော်အဲ့ဒီခက်ခဲတဲ့လိုပဲနော်တို့အစွန်းတခုကပရိမာရဏဝိညာစသိစေရာခြင်းနဲ့ဒူလီ၎င်းဝါတိအောင်ထိုးရာခြင်းနဲ့ဒူလီ၎င်းဟောဒီရှိဤလိုလည်းရင်တာဏိထိုနိရောဓသစ္စာမက္ခသစ္စာတရားတို့ကိုကံမိရဒါနမေကုန်ဤအခြေကြဒုက္ခသည်ခင်းရဲ့သင်းခြင်းအကုန်ဤဒါကဒီနိရောဓသစ္စာတရားအဲနိရောဓသစ္စာတရားမက္ခသစ္စာတရားနှစ်ပါးကအလုံးနဲ့နဲ့နေတဲ့အတွက်ကြောင့်ဒုက္ခနာမြင်နိုင်သေးတယ်။ယောဒုက္ခသတ္တကံမိရဒုက္ခမိရဒါစဒုက္ခေဒုစရုသုမေဆေတုဩဃာတိဝတ္တနာပုဗ္ဗဘာကဉာဏောပါတိသန္တာယဤဒံဒုက္ခဉာဏ်တိအာလိဟုတ်တံဟောဘုရားရှင်ကဒုစ္စလေးပါးကိုမမတိတိမှာကောင်းဒုစ္စဟောတော့ဒုက္ခဉာဏ်ဒုက္ခသမုဒိဉာဏ်ဒုက္ခနိရောဓဉာဏ်ဒုက္ခနိရောဓဂามိနိယပရိပရာယဉာဏ်ဆိုပြီးလေ့ကျင့်ဟောလိုက်တယ်ဘာကိုဥတည်ဟောတယ်ဆိုတာကိုသဘောပေါက်အောင်ပြောနေနော်ဒါကြောင့်ဘာလဲသင်ဤသောဒုက္ခတာတခင်းရင်တည်းဖြင့်မြတ်ကိုယ်ဤအဖြစ်ကြောင့်ဂามိရေလူသန်နေနေလီလီဖြစ်ကြကုန်သောဒုက္ခသစ္စာတရားသမုဒိယသစ္စာတရားနှစ်ပါးတို့၌၎င်းဗမိရာတဏ္ဍနေကုန်ဤအစဉ်ကြောင့်ဒုက္ခဉ္စုဆမြင်နိုင်ဘဲကုန်သောနိရဒ္ဓသစ္စာတရားမက္ခသစ္စာတရားတို့၌၎င်းဤလိုလိုစလိုလိုစေတုသစ္စာ၄ပါးတို့၌ဩဃာတိဝတိနလင်ယူခြင်းဩဃဟသတိတို့အစွမ်းအဖြင့်သတိဆိုပါလေ၅ချက်ဩဃဟပရိဝေဒသဝနာပရိဝေပရိဘုဆံပရိဝေဒသဝနာပရိဝေဒဒါရဏပရိဝေဒသမသနာပရိဝေဒမေယုခြင်းဥက္ကာသတိတို့ရဲ့အစအဖြစ်ဘုဘောဘာသာဉာဏ်ဥပ္ပတ္တိအရိယမယအရှိခိုးနဲ့ပြတော့ဉာဏ်ဤဖြစ်ပုံကိုတဏှာယရည်ရတော်မူ၍ ဤတံဒုက္ခဉာဏ်ဤအာလိဤဒုက္ခဉာဏ်အစရှိသောသကတော်ဘုရားဝတ္တမြတ်စွာဘုရားဒီဥဒ္ဒံဟောကြားတော်မူအပ်၏ပရိဝိဒေခဏိပါဏဧကမေဝဉာဏ်ဟောတိပရိဝိဒေခဏိသို့သူရေအရိယာမတရားဖြစ်ပေါ်လာရသို့သူရေပြည့်မြင်နိဗ္ဗာန်ကိုသို့သူပြည့်မြင်တတ်သည့်အရိယာမတရားဖြစ်ပေါ်၍လာရသောခဏ၌ဧကမေဝဉာဏ်တခုဤသောဉာဏ်ဤသာလေဟောတိဖြစ်သည့်အရိယာမမြင်တမျိုးနော်ဘုရားရှင်ကခု၄မျိုးခွဲပြီးဟောနေတာဘယ်ဘိုင်းကိုရည်ရွယ်တယ်လို့မေးတော့အရိယာမဲမဆက်ရှင်အဘိုင်းကိုရည်ရွယ်ပြီးဟောနေတယ်။ဒါကြောင့်အရိယာမဲမဆက်ရှင်အဘိုင်းမှာအရိယာမဲကိုလိုလားတောင့်တနေတဲ့ယောဂီတို့ကောင်းဒီဉာဏ်၄မျိုးရအောင်ပထမအကျိုးစားရတယ်။ဒါပြောခြင်းနော်။အဲဒီမှာဒုက္ခသစ္စာသိနေတဲ့ဉာဏ်ကိုပထမရအောင်ကျိုးစားရတယ်။သမုဒယသစ္စာသိတဲ့ဉာဏ်ကိုရအောင်ဒုတိယကျိုးစားရတယ်။ခဏိကနိရောဓလို့ခေါ်ဆိုအပ်တဲ့ဒုက္ခသစ္စာတရားသမုဒယသစ္စာတရားနှစ်ပါးတို့ရဲ့အနိစ္စအခြင်းအရဒုက္ခအခြင်းအရအနတ္တအခြင်းအရရိုးရိုးပြည့်ပြနေတဲ့ခဏမဲ့ဆက်တည်းတည်းချုပ်နေတဲ့ခဏိကနိရောဓသစ္စာတရားကိုတတ္တိယသိအောင်ကြိုးပမ်းရတယ်။ဒါဒီလိုကြိုးပမ်းတဲ့အပိုင်းမှာဘာနဲ့ကြိုးပမ်းမလဲလို့မေးတော့မဂ္ဂသစ္စာတရားလောကီမဂ္ဂသစ္စာမဂ္ဂသစ္စာအမြင်ရနေတဲ့လောကီမဂ္ဂတရားကို၅ပါးနဲ့ကြိုးပမ်းရတယ်။ဒါဒီလိုကြိုးပမ်းတဲ့အပိုင်းမှာယောဂီလူတော်ကောင်းကညာတိသညာနိသဥဘောပိဝိပတတိညာတလို့ခေါ်တဲ့ဒုက္ခသစ္စာတရားသမုဒယသစ္စာတရားနှစ်ပါးကိုလည်းအနိစ္စဒုက္ခအနတ္တလက္ခဏာသုံးသပ်ပြီးတော့ဝိပဿနာရှိပါတယ်ညာတလို့ခေါ်နေတဲ့ရှုနေတဲ့ဝိပဿနာဉာဏ်ဥဆောင်နေတဲ့လောကီမဂ္ဂသစ္စာတရားတွေကိုလည်းအနိစ္စဒုက္ခအနတ္တလက္ခဏာသုံးသပ်ပြီးတော့ပြန်ပြီးတော့ဝိပဿနာရှိပါတယ်ရှုလိုက်တဲ့အဲ့ဒါလောကီမဂ္ဂသစ္စာကိုလည်းသူမသိဘူးလားသိတယ်လောကီမဂ္ဂသစ္စာနဲ့သိပြီနောမီနိရောဓသစ္စာလို့ခေါ်ဆိုအပ်တဲ့မင်္ဂရာတရားတို့ရဲ့ဒုက္ခသစ္စာသမုဒယသစ္စာတရားတွေခဏမဆက်တက်တက်ချုပ်ပြနေတဲ့သဘောဝကိုနှမ်းကြည့်ပြီးတော့ဝိအနိစ္စဒုက္ခအနတ္တလက္ခဏာသုံးသပ်နဲ့ပြီးပြင်ပြီးဝိပဿနာရှိနေတဲ့ယောဂီရဲ့အန္တမှာတရင်္ဂအပြင်ဒီလိုဓာတ်တွေနဲ့ခဏမဆက်တက်တက်ချုပ်တယ်ချုပ်တဲ့အဲ့အတွက်နောမီနိရောဓသစ္စာကိုလည်းသိအဲ့ဒီနောမီနိရောဓသစ္စာအပါအဝင်ဖြစ်တဲ့နောမီသစ္စာ၄ပါးသိနေတဲ့ဉာဏ်ကိုဒီတောင်းကြတော်မူပြီးတော့ဘုရားရှင်ကယံခောပင်ခဝိဒုက္ခဉာဏဒုက္ခသမုဒယဉာဏဒုက္ခနိရောဓဉာဏဒုက္ခနိရောဓအတ္တမိနိယပတိပဒါယဉာဏအယောဂတိပင်ခဝိတမ္မာတိတိဒုက္ခသစ္စာသိနေတဲ့ဉာဏ်ကိုမမ္မာတိတိသမုဒယသစ္စာကိုသိနေတဲ့ဉာဏ်ကိုမမ္မာတိတိနိရောဓသစ္စာကိုသိနေတဲ့ဉာဏ်ကိုမမ္မာတိတိဒုက္ခဆုံးရနိဗ္ဗာန်သို့ရောက်ကြောင်းပြည့်စုံလို့ခေါ်ဆိုအပ်တဲ့မဂ္ဂသစ္စာကိုသိနေတဲ့ဉာဏ်ကိုမမ္မာဒိဋ္ဌိလို့ဒီလိုဆရာဟောလိုက်တယ်နော်။ဒါဖြင့်မမ္မာဒိဋ္ဌိဘယ်နှမျိုးလဲ၄မျိုး။နိဗ္ဗာန်ကိုလွန်လာတောင့်တနေတဲ့ယောဂီတော်ကောင်းတွေဒီမမ္မာဒိဋ္ဌိဉာဏ်အမြင်၄မျိုးဖြင့်ပထမပြည့်စုံအောင်ကျိုးစားရမလားမကျိုးစားရဘူးလား။ကျိုးစားရမယ်။အဲ့ဒီအပိုင်းလေးတော့မေ့လို့မရဘူးနော်။မမ္မာဒိဋ္ဌိကိုဟောကြားပြီးတဲ့နောက်ဆရာရှင်ဒီမမသင်္ကပ္ပမဂ္ဂင်ကိုချက်ထင်ပြီးတော့သိသင့်တဲ့ဟောပြန်တယ်နော်ပဒမောဇ္ဇဘိက္ခဝေသမ္မာသင်္ကပ္ပနိခမသင်္ကပ္ပအာဇာဘာဒသင်္ကပ္ပအဝေဒသင်္ကပ္ပအယံဥစ္စတိဘိက္ခဝေနာမသင်္ကပ္ပဘိက္ခဝေစိတ္တယတသမ္မာသင်္ကပ္ပသမ္မာသင်္ကပ္ပမဂ္ဂင်ဟူသည့်ပဒမောဇ္ဇအဘယ်နည်းသမ္မာသင်္ကပ္ပမဂ္ဂင်ဟာဘာလဲနော်နိခမသင်္ကပ္ပနိခမသင်္ကပ္ပကာမဂုဏ်မှထွန်မြောက်ကြောင်းဖြစ်သောနိခမတည်းရှင်သောဝိတ္တ၎င်းနိခမသင်္ကပ္ပနော်အဗျာဘာဒသင်္ကပ္ပအဗျာဘာဒသင်္ကပ္ပသောတရီဆက်မြင်ပဲဖြစ်သောမေတ္တာတည်းရှင်သောဝိတ္တ၎င်းမေတ္တာပေါ်နေတဲ့ယောဂီတော်ကောင်းများဒီချက်ကတော့ဒီနေ့လေးပို့သဘောပေါက်နော်နောက်အဝိဟိန္တာသင်္ကပ္ပသတ္တဝါတို့ကိုမဉ္စမမနိစ္စလိုခြင်းဝိဒတရားရဲ့ဆန့်ကျင်ဘက်ဖြစ်သောကရုဏာနှင့်ရှင်သောဝိတ္တ၎င်းကရုဏာဘာဝနာပေါ်နေတဲ့ယောဂီတော်ကောင်းများအကျွတ်ပဲနော်ဘယ်နှခုရှိတော့လဲ၃ခုနိခမသင်္ကပ္ပအာဇာဘာဒသင်္ကပ္ပအဝိဒသင်္ကပ္ပဘိက္ခဝေစိတ္တယံတို့အယံဤသင်္ကပ္ပ၃မျိုးသောသင်္ကပ္ပတရားဘုသမ္မာသင်္ကပ္ပသမ္မာသင်္ကပ္ပဟူ၍ဟောဆိုသည့်ခေါ်ဆိုအပ်ပေ၏နိခမသင်္ကပ္ပကကာမဝိတ္တနဲ့ထိတ်တဲ့ဆန့်ကျင်ဘက်အမြာမာနသင်္ကပ္ပဆိုတာကမြာမာနဝိတ္တနဲ့ထိတ်တဲ့ဆန့်ကျင်ဘက်အ ဝိဟိန္ဒသင်္ကပ္ပဆိုတာကဝိဟိန္ဒသင်္ကပ္ပနဲ့ဝိဟိန္ဒဝိတ္တနဲ့ထိတ်တိုက်စံ့ခြင်းပဲဖြစ်တယ်နော်အဲဒီအခြေအနေပတ်သက်ပြီးတော့နော်ကာမသင်္ကပ္ပနိတိတိကာမတဏိသတ္တိနိခမသင်္ကပ္ပရဘာဒတ္တိသတ္တိဒါဘာဒသင်္ကပ္ပဝိဟိန္ဒယနိသတ္တိအဝိဟိန္ဒသင်္ကပ္ပဟာပြောတယ်သမ္မာသင်္ကပ္ပနိတိတိသမ္မာသင်္ကပ္ပနိတိတ္တနဲ့ကမ္မတောကမ္မဝိတ္တဖန်နိတိတ္တသုံးယောက်တည်းဤသည်ထုတ်ကြောင့်သောသောဝိတ္တတိနိခမသင်္ကပ္ပနိခမ္ပသင်္ကပ္ပမိဤကမ္မဝိတ္တမှာသုံးယောက်ကြောင့်ဖြစ်လို့နိခမသင်္ကပ္ပလို့ခေါ်တယ်နော်ညာဘာတောညာဘာတဝိတ္တဖန်နိတိတ္တသုံးယောက်တည်းဤသည်ထုတ်ကြောင့်သောသောဝိတ္တတိအပြာဘာတသင်္ကပ္ပအပြာဘာတသင်္ကပ္ပမိညောအပြင်ဝိတ္တမိဝိဟိန္ဒယဝိဟိန္ဒဝိတ္တမှာနာမရေကိုရှင်းမစီလို့တဲ့ဝိတ္တစိတ်ကြံနေစကုမနော်ညာဘာဒကလေးချင်းချင်းစီအောင်ကြံနေစကုမဝိဟိကကြတော့လေးကြီးအောင်တော့မဟုတ်ဘူးနည်းနည်းလေးအကြောင်းပြခြင်းနဲ့ဝိတက်ပဲငါကဘယ်လိုအကောင်းဆုံးတော့သိအောင်နည်းနည်းလေးခေါ်ပြီးရှင်းလိုက်ခြင်းနဲ့စိတ်ထားနော်ဒါကြောင့်ညာအညာဝိတက်ဒီဝိဟိတာယဝိဟိတာမြင်ပန်းတတ္တဝါတို့အညာပန်းနေစတော့ကြောင့်ဝိဟိတာဝိတက်မှနေတတော်ထောက်ရောက်တတ်ဤဤသို့သောတော်တော်ဝိတက်ဒီအဝိဟိတာသင်္ကပ္ပအဝိဟိတာသင်္ကပ္ပမိအခြေခံအဖြစ်ဒီနေရာမှာသမ္မာသင်္ကပ္ပအမြင်ရနေတဲ့သင်္ကပ္ပဘယ်နှမျိုးရှိလဲ။သုံးမျိုး။နိခမသင်္ကပ္ပအမြာဘာဒသင်္ကပ္ပအဝိဟိန္ဒသင်္ကပ္ပနော်။အဲဒီသုံးခုမှာကဲတထနိခမဝိဇ္ဇကောကမ္မဝိဇ္ဇကတပဒကာတပတိစေတံကရဏတောဥပ္ပိသတိအမြာဘာဒဝိဇ္ဇကောမြာဘာဒဝိဇ္ဇကတအဝိဟိန္ဒဝိဇ္ဇကောဝိဟိန္ဒဝိဟိန္ဒဝိဇ္ဇကတနိခမဝိတ္တကောသကာမဝိတ္တကတာသစ္စလီကဟုတ်တော်ဥပ္ပိသတိအပြဘာတော်အပြဘာတော်အဝိညာဝိတ္တကပြဘာတော်ဝိညာဝိတ္တကနာဆက်မြက်ပဲကလေးနည်းနည်းဖွင့်ပြတယ်နော်။ဘာပြောတယ်လဲ။တထထောဝိတ္တတို့တွင်နိခမဝိတ္တကောနိခမဝိတ္တတိဝါကာမမဆက်မြောင်တတော်ကြံရှင်စေကုမဝိတ္တတိကာမဝိတ္တကတာကာမကိုကြံရှင်တတ်တော်ဝိတ္တဤပဒကာတဖြစ်ချင်းအကြောင်းကိုတတ်ခြင်းကိုတတိစေတံဖြစ်ချင်းအကြောင်းကိုဖြတ်တော်ခြင်းကိုကရဏတော်ပြုလည်းရဥပ္ပိသတိဖြစ်ပေါ်၍လာ၏အကျေကိုထပ်ပြီးတော့အထက်ကရကရှင်းအောင်ပါနော်ဒီတော့ဒီလက်ထမဝိတ္တကကာမဝိတ္တကိုဖြတ်တော်ပြီးတော့သူကဖြစ်ပေါ်လာတယ်ကာမဝိတ္တစရာကတော့တသိတမ်းနဲ့ကာမဝုထုအဆုစုတို့နဲ့ပတ်သက်ပြီးတော့ကြံကြီးစိတ်ကုနေတဲ့ဝိတ္တ။အရင်ကခဏခဏရှိရောက်နေတဲ့ဆိုတဲ့ဝိတ္တမျိုးပေါ့နော်။အဲဒီတသိတမ်းနဲ့ကာမဝုထုအဆုစုတို့နဲ့ပတ်သက်ပြီးကြံကြီးစိတ်ကုနေတဲ့ဝိတ္တကိုသူကဖြစ်ပေါ်အဲဒီဝိတ္တကာမဝိတ္တကိုဖြစ်ပေါ်စေတတ်တဲ့အကြောင်းပြတယ်လို့သူကဆက်တော့ဖြစ်တယ်နော်။ဆက်တော့ပြီးမှဒီအဘဗတ္တဝိတ္တစရာကနိခမဝိတ္တစရကပေါ်လာတယ်နော်။ဒါနောက်တော့အဂါမနာဝိတ္တကောပြမနာမထွန်းရောက်တာဝိတ္တိဂါဘာဒဝိတ္တကတာဂါဘာဒဝိတ္တိ။ဝါဒရဘတော်ကိုပြည့်စုံခြင်းလို့တော့တော့နေရှင်တော်ဝိတ္တိမဒခန္တံအကြောင်းတရားဖြစ်ချင်းအကြောင်းတရားကိုတတ်ခြင်းကိုမတင်စေတာဖြစ်ချင်းအကြောင်းတရားကိုဖြတ်ခြင်းကိုကရဏတော်ပြုခဲ့ရဲ့။ဩပိသတိဖြစ်ပေါ်၍လာတတ်ပေ၏။အဗျာဘာဒသင်္ကပ္ပလို့ခေါ်ဆိုအပ်တဲ့နော်ဒီသမ္မာသင်္ကပ္ပတရားတစ်ခုကတော့ခုနကညာဘာဒဝိတ္တလို့ခေါ်ဆိုအပ်တဲ့တတ္တဝါတွေကိုသင်္ကေပစ္စည်းရင်းလို့တဲ့ကြံကြည်စေကုမှုကိုဖြစ်ပေါ်စေတတ်တဲ့အကြောင်းရင်းတရားတွေကိုဖြတ်တော်ပြီးမှသူကပေါ်လာတယ်နောက်တစ်ခုအဝိညာဝိတ္တကအဝိညာဝိတ္တတရားတွေဟောဝိညာမှာထွန်းရောက်တဲ့ဝိတ္တတရားတွေဝိညာဝိတ္တကသတ္တရောဘတို့ကိုရှင်းပြကြောင်းဖြစ်တော်ဒေါသနဲ့ရှင်းသောကံဉ္စေကုမဝိတ္တိပဒဂန္တံဖြစ်ချင်းအကြောင်းကိုတတ်ခြင်းကိုပတိစေတံဖြစ်ချင်းအကြောင်းကိုဖြတ်တော်ခြင်းကိုကရဏတော်ပြုခဲ့ဥပ္ပဇ္ဇတိဖြစ်ပေါ်၍လာတတ်ပေ၏ဝိဟိန္ဒဝိတ္တကြတော့လေအဝိဟိန္ဒသင်္ကပ္ပကြတော့လေရဘာလေးကိုနိဗ္ဗာန်နှိစ္စလိုတဲ့သောတာနှင့်ရှင်တဲ့နေတဲ့ကံဉ္စေကုမဝိတ္တတရားကိုဖြစ်ပေါ်စေတတ်တဲ့အကြောင်းရင်းတွေကိုဖြတ်တော်ပြီးတော့သူကလည်းပေါ်လာတယ်ဖြစ်ပေါ်လာတယ်နော်ဒါဒီသမဂတိနိခမဝိတ္တကောနိခမဝိတ္တိကာမဝိတ္တကတကာမဝိတ္တိပစ္စည်းကောထိတ္တဆင်းခြင်းပဲဒီဟုတ်တော့ပါဖြစ်ရဲ့ဥပ္ပဇ္ဇတိဖြစ်ပေါ်ရဲ့ဒါဤကာမဝိတ္တနဲ့နိခမဝိတ္တကထိတ္တဆင်းခြင်းပဲ ညကမဝိညာဉ်ဖြစ်ပေါ်လာရင်ကာမဝိညာဉ်ကြီးတာပဲနော်ဒါကြောင့်တက္ကမကြီးတွေတက္ကမကြီးတွေတရားအားထုတ်တဲ့အပိုင်းမှာဒီကာမဝိညာဉ်ကိုဖြတ်တော့ခြင်းနဲ့ဆိုရင်တော့ညကမဝိညာဉ်ကိုမွေးမြူပြီးပြုလုပ်ပေးရမှာဖြစ်တယ်ကျနောက်တစ်ခုအာဗျာပါဒအောဝိဟိန္ဒဝိညာဉ်ကအာဗျာပါဒလင်္ကပအောဝိဟိန္ဒလင်္ကပတို့ဒီဗျာပါဒဝိဟိန္ဒဝိညာဉ်ကနာဗျာပါဒဝိတေဝိဟိန္ဒဝိတေတို့ဤဒီစနေကထိတဲ့ဆန်းမြန်ပဲတော်ဒီဟုတ်တော်ပါဖြစ်တဲ့ဩဝိဇ္ဇာလေးဖြစ်ပေါ်၍ဒါကြလေးကုန်ဤရာဘာရဝိတ္တကထိတဲ့ဆန်းမြန်ဘက်ကအာဇာဘာရသင်္ကပ္ပဝိဟိန္ဒဝိတ္တကထိတဲ့ဆန်းမြန်ဘက်ကအာဝိဟိန္ဒသင်္ကပ္ပဒါကြောင့်ကာမဝိတ္တရာဘာရဝိတ္တဝိဟိန္ဒဝိတ္တခေါ်တဲ့ဒီဝိတ္တတွေကိုဖြတ်တော့ခြင်းနဲ့ဆိုလို့ရှိရင်ဘုရားမြတ်တော်ကောင်းကညက္ခမသင်္ကပ္ပအာဗျာပါဒသင်္ကပ္ပအဝိဟိတသင်္ကပ္ပခေါ်တဲ့သင်္ကပ္ပတရား၃ပါးကိုမွေးမြူရင်ပြုလုပ်ပေးရမယ်။ကောင်းပြီ။ညက္ခမသင်္ကပ္ပကိုအကုန်လုံးစပြီးတော့ဒီလိုလိုကမွေးမြူခြင်းမှလည်းဆိုရင်ဘာလို့ရမလဲ။ဒီပိုင်းလေးနဲ့နော်။တထယောဂဝဆရံကာမဝိဇေကတာပဒဂာဒနတံကာမဝိဇေကံဝသမထတိအညာဝပင်ရှိသင်္ခါရံ။ကောင်းလိုက်တဲ့နည်းလမ်းနော်။အမတန်တန်ဖို့ရှိတယ်။ကောင်းပြီ။တပည့်တော်တို့ကအင်းခဏခဏဆင်းရောက်တယ်၊သာရှိခဏခဏဆင်းရောက်တယ်၊သမီးရှိခဏခဏဆင်းရောက်တယ်။လုံငန်းဝင်ကိုခဏခဏဆင်းရောက်နေတယ်။ဒီနေ့လည်းဆင်းမချဖြစ်နေတယ်။အဲဒီစိတ်ထားလေးတွေတပည့်တော်တို့ကဖြောက်ပြန့်ကြည့်ခြင်းနဲ့ဘာလို့ရမလဲ။လုံရမယ်။လုံငန်းဝင်နဲ့ထိုးပြလိုက်တဲ့သိကောင်းနော်။တထထိုးသုံးပါသောဥဒေတို့တေယောကဝဆရာယောကဝဆရာပုဂ္ဂိုလ်ဒီကာမဝိတ္တကနာကာမဝိတ္တဤပဒကရဏံသံဖြစ်ခြင်းအကြောင်းကိုပင်တခြင်းအကျိုးခါကာမဝိတ္တကဝကာမဝိတ္တကိုသောလကောအញ្ញံကာမဝိတ္တဖတ်တပတ်သောပင်ရှိသင်္ခါရဝတ္တဇုံသောသင်္ခါရတရားကိုသောလကောနာမတန်ဒီအနိစ္စဒုက္ခအနတ္တလက္ခဏာယေသုံးတန်ခြင်းကရှုပါသုံးသရပေ၏ဘာလို့ကာမဝိတ္တဖြစ်လာပြီဆိုရင်